to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ16ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင် VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုမသိမ်းဖို့တာလီဘန်တွေနဲ့သဘောတူညီမှုရခဲ့ပေမဲ့သမရကန်ဒီနိုင်ငံကနေထွက်ပြေးသွားတာကြောင့်အစီအစဉ်ပြည့်ရတဲ့အကြောင်းအမေရိကန်ငြိမ်းချမ်းရေးထုကူဆဲကပြောလိုက်တဲ့သတင်းဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေကာဝေးစွမ်းရည်မြင့်တင်ကြဖို့ဥရောပကော်မရှင်ဥက္ကဋ္ဌကတက်တွန်းလိုက်တဲ့သတင်းစတဲ့ထိတဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကိုစော်မိုးကျွန်နဲ့အတူပြောပြပေးတော့မှာပ
ါကောင်းပါပြီကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စအမေရိကန်နဲ့တရုတ်တို့ညီနိုင်သဘောတူထားကြရဲဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာမြန်မာအပေါ်တရုတ်မူဝါဒအပြောင်းလဲဘယ်လိုရှိပါသလဲ
အဲလက်ရှိအနေထားမှာတော့အပြောင်းလဲရှိဖြစ်တယ်လို့ပြောရပါမယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းအခြေအနေနဲ့ဆိုင်မဲ့ထင်ပါတယ်မြန်မာနိုင်ငံ
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းတောင်ပိုင်းမှာမြန်မာဈေးတယ်နဲ့ဒီထိုင်းဈေးတယ် 800 လောက်ကိုဗစ်ကူးစက်ခံရတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်ဥကျော်စံသားရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါရှင
်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးအတွင်းကုပြောင်းရေးအတွက်ညှိနှိုင်းနေချိန်မှာကာဗူးမြို့တော်ကိုမသိမ်းဖို့တာလီဘန်တွေနဲ့ဩဂုတ်လလယ်ပိုင်းမှာသဘောတူညီချက်ရခဲ့ပေမဲ့သမရအရှရက်ကန်ဒီနိုင်ငံကနေထွက်ပြေးသွားတဲ့အတွက်အစီအစဉ်ပြတ်ခဲ့ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ငြိမ်းချမ်းရေးထုကူဆဲကပြောဆိုလိုက်ပါတယ်။ဩဂုတ်လ15ရက်နေ့ကတာလီဘန်တွေကဘူးမြို့တော်ကိုမသိမ်းခင်နိုင်ပိုင်းလူမှာပဲနှစ်ပတ်ကြာဆိုင်းငံ့ကာလအတွက်ညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းအာဖဂန်နယ်ပေါ်အမေရိကန်ထုကူဆဲဇမေးခါလီဇက်က Financial Times သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။သမ္မတကန်ဒီတင်းရှောင်သွားတာကြောင့်မြို့တော်မှာလုံခြုံရေးအားနည်းခဲ့ရပြီးတာလီဘန်တွေသိမ်းပိုက်တဲ့အထိဖြစ်ခဲ့ရတယ်လို့လည်းပြောပါတယ်။သဘောတူညီချက်ရတာလီဘန်တွေကဘူးမြို့တော်နာတီရောက်နေပြီမဲ့လေကတ္တနိုင်ငံဒိုဟာမြို့မှာအနာဂတ်အစိုးရအတွက်သဘောတူညီချက်ရရှိတဲ့အချိန်ထိသမရကာနီအုတ်ချုပ်ခွင့်ရနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါနားလည်မှုရခဲ့တဲ့အသေးစိတ်ချက်လက်တွေနဲ့ပတ်သက်လို့တာလီဘန်တာဝန်ရှိသူတယောက်ကလည်းဗိုလ်ထုနေမှာပဲအတည်ပြုပါတယ်ကဘူးမြို့ကိုတာလီဘန်တပ်တွေဝင်ရောက်မှာမဟုတ်ဘဲငင်းငင်းစွာအာဏာလွှဲပြောင်းရေးအတွက်ဆွေးနွေးဖို့လက်ခံခဲ့ကြောင်းတာလီဘန်ပြောခွင့်ရဆွဟင်းရှာဟင်းကတာလီဘန်ဖွဲ့ရဲ့နိုင်ငံရေးရုံးရှိရာဒိုဟာမြို့ကနေ VOA ကိုပြောခဲ့တာပါအမေရိကန်ထုတ်ကူစလေကာလီဆက်ကတော့အာဖဂန်သမ္မတ UAE ကိုတင်းချောင်သွားလိမ့်မယ်လို့မထင်ခဲမိတဲ့အကြောင်းလဲပြောဆိုထားပါတယ်
။မြောက်ကိုရီးယားကတာရုပ်ပစ်မီဆိုင်းဒုံးကျည်နှစ်စင်းကိုဗိုလ်ထုနေကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒီစမ်းသပ်ပစ်ခတ်မှုဟာတပတ်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။ဒီပစ်လွှတ်လိုက်တဲ့မီဆိုင်းဒုံးကျည်ဟာမိုင်900နီးပါးလောက်အဝေးကိုရောက်ခဲ့တယ်လို့မီဆိုင်းပစ်ခတ်မှုကိုစောင့်ကြည့်ခဲ့တဲ့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ဟာဂျပန်ရေပိုင်နယ်အတွင်းကိုကျောက်ခဲခြင်းမရှိဘူးလို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတော့ပြောဆိုပါတယ်။ဒီပစ်ကတ်လိုက်တဲ့မီဆိုင်းဒုံးကျည်ဟာဘလို့အမျိုးအစားလဲဆိုတာကိုတော့သေသေချာချာမသိရသေးပါဘူး။2019ခုနှစ်ကတည်းကစတင်ပြီးမြောက်ကိုရီးယားကမီဆိုင်းဒုံးများလက်နက်တွေကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ American Indo-Pacific ဒေသစစ်ဌာနချုပ်ကတော့ဒီပစ်ခတ်စမ်းသပ်မှုတွေဟာမြောက်ကိုရီးယားလက်နက်အစီအစဉ်တွေကြောင့်ဒေတာရဲမတည်ငြိမ်မှုတွေကိုပေါ်လွင်စေခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားစမ်းသပ်ပစ်ခတ်ခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲတောင်ကိုရီးယားစစ်တပ်ကလည်းပထမဆုံးရေငုပ်သင်္ဘောကနေပစ်လွတ်တဲ့ရေအောက်မစ်ဆိုင်းဒုံးပျံကိုစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတာဝဲပစ်မစ်ဆိုင်းအသစ်နှလုံးကိုစမ်းသပ်ပစ်ခတ်ခဲ့ကြောင်းမြောက်ကိုရီးယားကကြေညာခဲ့ပါတယ်
။မချန်ခင်ဖြတ်ချီတော့မဲ့စာအုပ်အသစ်မှာဖော်ပြချက်တွေကြောင့်အမေရိကန်ပူးတွဲစစ်အုပ်စုချုပ်များဥက္ထဗိုလ်ချုပ်ကြီးမတ်မိုင်လီကိုရာထူးကနှုတ်ထွက်ဖို့တောင်းဆိုနေရတယ်ကိုသမရအင်ပြူတော်ကဗိုလ်ထုနေ့မှာကောက်ွယ်ပြောဆိုလိုက်ပါတယ်။ Washington Post တင်စာဆရာတွေဖြစ်ကြတဲ့ Bob Woodward နဲ့ Robert Costa တို့ပူးတွဲရေးသားပြီး NDL လို့အဓိပ္ပာယ်ရတဲ့ Paris ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်အသစ်မှာတော့သမရဟုတ်တော်နဲ့ Trump တာဝန်တက်တဲ့ကုံဆုံးကဏ္ဍဤမှာတိုက်ခိုက်ဖို့အမိန့်တစုံတရာပေးလာခဲ့မယ်ဆိုရင်သူခွင့်ပြုချက်ယူဖို့စစ်ဖက်ဆိုင်ရာအကြီးအကဲအရာရှိတွေကိုဗိုလ်ချုပ်ကြီးမိုင်လီကပြောဆိုထားကြောင်းဖော်ပြထားတာပါ။အမေရိကန်ကလက်တလောတိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကိုနှစ်ချိန်ဆက်သွယ်ပြောခဲ့ဘူးတယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့ဥပဒေအရသမရကာကွယ်ဦးစီးချုပ်ဖြစ်တာဝန်ယူပြီးစစ်တပ်ကိုရက်ဘက်ကအုပ်ချုပ်တဲ့အစဉ်လာရှိပါတယ်။သမရရွေးကောက်ပွဲမှာရ ရှုံးနေခဲ့ပြီးနောက်ပိုင်းထရမ့်မှာစစ်ပွဲဆင်ရပြဿနာရှိနေတယ်လို့ယုံကြည်ထားတဲ့ဗိုလ်ချုပ်ကြီးမိုင်လီကတော့ဇန်နဝါရီလဆန်းမှာပဲစစ်ပွဲဆင်ရအစိမ့်မြင့်ခေါင်းဆောင်တွေကိုခေါ်ယူပြီးပြည်ပမှာတိုက်ခိုက်ဖို့အတွက်သမ္မတကအမိန့်ပေးလာခဲ့ရင်သူ့ကိုအရင်အကြောင်းကြားဖို့မှားထားတယ်လို့လည်းစာအုပ်မှာဖော်ပြထားတာပါ။စာအုပ်ထဲမှာဖော်ပြချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမိုင်လီကငင်းဆိုတာမျိုးတော့မရှိပါဘူး။သမ္မတဂျိုးဘိုက်ဒန်အစိုးရလက်ထက်မှာလည်းအမေရိကန်စစ်တပ်ကိုဆက်လက်ဦးဆောင်တောင်းယူနေတဲ့ဗိုလ်ချုပ်ကြီးမိုင်လီကိုတော့စာအုပ်ထဲမှာဖော်ပြချက်တွေအတွက်ရာထူးကထွက်ပြေးဖို့ Republican လက်တော်အမတ်တွေကတောင်းဆိုထားကြပါတယ်။အင်ပီရိုပြောဝင်ရဂျန်ဆာကီကတော့ဗိုလ်ချုပ်ကြီးမိုင်လီအနေနဲ့စစ်ဘက်ကိုရက်ဘက်ကအုပ်ချုပ်တဲ့အခြေခံမှုတွေကိုချိုးဖောက်မှုမရှိကြောင်းပြောဆိုလိုက်ပြီးသူဦးဆောင်မှုအပေါ်ယုံကြည်မှုပြည့်ဝရှိကြောင်းလည်းပြောဆိုထားပါတယ်။
American ဂျွန်ဘာအဖွဲ့ဆရာဝန်ဟောင်း Larry Nassar ရဲ့လိမ်မဲဆန်ရအနိုင်ကျင့်စော်ကောင်းမှုတွေနဲ့ပတ်သက်လို့တင်ကြားခဲ့ပေမဲ့ American ပြည်ထောင်စုစုံစမ်းရေးဘျူရို FBI အရာရှိတွေကအလေးနက်ထားစုံစမ်းမှုပြတ်ခွက်ခဲ့တဲ့ကြောင်း American Olympic ဂျွန်ဘာမဲ McClay Maroney ကပြောဆိုလိုက်ပါတယ
် What is the point of reporting abuse if our
ကျမတို့ရဲ့တင်တန်းချက်ကို FBI အရာရှိတွေကကိုယ်သဘောနဲ့ကိုယ်အံစွဲတဲ့အတွက်ဖျောက်ဖျက်ပစ်နေမှာတော့ဒီလိုစော်ကားတဲ့လုပ်ရတွေကိုဘာကြောင့်တိုင်နေကြတော့မှာလဲလို့ပေါ်တူးနေလွတ်တော်ကြားနာပွဲမှာဂျွန်ဘာမဲမရိုနီကပြောဆိုသွားတာပါဂျွန်ဘာအဖွဲ့ဆရာဝန်ဟောင်းရဲ့လိမ်မိုင်းဆန်ရစော်ကားမှုတွေနဲ့ပတ်သက်လို့ FBI ရဲ့အရေးယူဆောင်ရွက်ဖို့ပြောက်ကွက်မှုတွေအတွက်အထက်လွတ်တော်တရားရေးကော်မတီရှင်းပေါက်မှာထွက်ဆိုကြသူတွေထဲမှာမရိုနီအပြင် American ဂျွန်ဘာမဲစီမွန်ဘဲလ်အလေးရက်စမန်နဲ့မက်ဂီနီကိုရိုလည်းပါဝင်ပါတယ်။ဂျွန်ဘာမဲမရိုနီကတော့လန်ဒန်အိုလံပစ်အားကစားပွဲမှာကျွန်ခဲ့ရတဲ့လိမ်မိုက်ဆန်ရစော်ကားမှုအပါအဝင်မိခင်ဖြစ်သူကိုတောင်ပြောမပြခဲ့တဲ့အဖြစ်ပြက်အသေးစိတ်တွေကို FBI အရာရှိတွေကို၃နာရီကြာတယ်လီဖုန်းကနေတိုင်ကြားခဲ့တဲ့2015ခုနှစ်ကအတွေ့အကြုံတွေကိုလည်းကြားနာပွဲမှာပြောဆိုသွားခဲ့ပါတယ်။ဒီနေ့ခွဲကြော်ကြာမှအမှုကိုကင်တွယ်ရမှာထွက်ဆိုချက်တွေကိုလိမ်လည်ဖော်ပြခဲ့တယ်လို့လည်း FBI ကပြောဆိုပါတယ်။ညွှန်ကြားမှု FBI ညွှန်ကြားမှု Christopher Ray ကတော့စုံစမ်းမှုတွေမှာပြက်ကွက်မှုတွေအတွက် FBI ကိုစားအလေးနဲ့ဝန်ထမ်းကြောင်းတောင်းပန်စကားပြောဆိုခဲ့ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ58 kHz 5.85 နဲ့ဒိုင်နမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ရဲ့အကူအညီမလိုပဲကာကွယ်ရေးဆိုင်ရာတွေကိုမြင့်တင်ကြဖို့ဥရောပသမ္မဂ EU အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရစစ်တပ်ပြိုကွဲခဲ့ပြီးတာလီဘန်တွေနိုင်ငံကိုသိမ်းပိုက်လိုက်တာကြောင့်လူပေါင်းထောင်ပေါင်းချီဝေယုံသုံးကတိတ်ရှောင်ခဲ့ရတာတစ်လလောက်ကြာမှာပဲဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒါလီယန်ကပြောဆိုလိုက်တာပါ
။ What does has held us back until now is not
just ဆောင်းရီအာနယ်မှုတွေသာမကနိုင်ငံရေးစံတာအာနယ်မှုတွေကြောင့်ဥရောပဟာနောက်ကျန်နေရတာဖြစ်ပါတယ်လို့ပြည်သစ်နိုင်ငံစတာဘိုမျိုးကဥရောပပါလီမန်မှာနှစ်ပတ်လည်မင်းကွန်းပြောချိန်မှာဥရောပကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တာပါကမ္ဘာတဝန်းကိုတက်ခဲရေးတက်တွေဆေးလွတ်ဖို့တွတ်ဆုပ်လေးအရှိဆုံးဥရောပဖွဲ့ဝင်နိုင်ငံတွေထဲမှာတနင်္ဂနွေဖြစ်ပါဝင်နေတဲ့ဂျာမနီနိုင်ငံရဲ့ကာဝေးရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကတော့ကိုယ်တိုင်စွမ်းဆောင်နိုင်စွမ်းရှိတဲ့ဥရောပအနေနဲ့အားစိတ်ဆောင်ရွက်ကြဖို့လည်းတိုက်တွန်းသွားပါတယ် EU ရဲ့အစင်လာတန်တမာရေးချင်းကပ်မှုတွေနဲ့ကိုက်ညီမဲ့ကာဝေးရေးမဟာမိတ်အဖွဲ့တစ်ခုဖွဲ့စည်းဖို့လည်းအကြံပြုခဲ့တာပါ EU ဖွဲ့ဝင်တွေကြားလက်နက်ထုတ်လုပ်ရောင်းချမှုတွေအတွက်အခွန်သက်သာခွင့်အစီအစဉ်တွေထောက်လိုင်းရေးသတင်းဖလှယ်တာတွေစိုက်ဘာတက်ခတ်မှုအန္တရာယ်ကနေကာဝေးရေးလုပ်ငန်းတွေကိုတွန်းမြှင့်ဖို့လည်းဥရောပကော်မရှင်ဥက္ကဋ္ဌကတိုက်တွန်းသွားပါတယ်
အိန္ဒိယကနေ COVID-19 ကာဝယ်ဆေးတွေကိုပြန်လည်တင်ပို့ရောင်းချပေးဖို့အသေးစိတ်စီစဉ်ဆောင်ရွက်နေတယ်လို့အိန္ဒိယကပြောဆိုပါတယ်ကာဝယ်ဆေးတွေပြန်လည်ရောင်းချပေးဖို့တကမ္ဘာလုံးကဖိအားပေးတောင်းဆိုနေချိန်မှာအခုလိုအိန္ဒိယကပြန်လည်ရောင်းချဖို့စီစဉ်ဆောင်ရွက်နေတာပါအိန္ဒိယဟာကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့အိန္ဒိယမှာ COVID ကူးစက်သေဆုံးမှုတွေများခဲ့တဲ့အတွက်ပြီးခဲ့တဲ့ဧပြီလတုန်းကကာကွယ်ဆေးတင်ပို့မှုတွေကိုရပ်ဆိုင်းခဲ့ပါတယ်အခုတော့အိန္ဒိယမှာ COVID ကူးစက်မှုအတိုင်းအတာတစ်ခုထိထိန်းချုပ်လာနိုင်ပြီဖြစ်ပါတယ်။ဒါကြောင့် COVID ကာကွယ်ဆေးတွေကိုစိုးစိုးဝါးဝါးဖြစ်နေတဲ့အာဖရိကနိုင်ငံတွေအပါအဝင်ကမ္ဘာကိုပြန်လည်ရောင်းချဖို့စီစဉ်နေတာပါ။အိန္ဒိယမှာလူဦးရေ67ရာခိုင်နှုန်းလူပေါင်း944သန်းကျော်ကို COVID ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပေးထားပြီဖြစ်တယ်လို့အမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ရှိသူတူကပြောဆိုပါတယ်။ပြန်လည်တင်ဖို့ရောင်းချဖို့ဆုံးဖြတ်ပြီးဖြစ်ကြောင်းနဲ့အာဖရိကကိုလည်းကူညီလိုတယ်လို့ဆိုပါတယ် WHO အနေနဲ့ကတော့ COVAX အစီအစဉ်တွေအိန္ဒိယကနေ COVID ကာကွယ်ဆေးတွေပြန်လည်ရောင်းချပေးဖို့ဆွေးနွေးထားကြောင်းအင်ကာနေကထုတ်ပေါ်ပြောဆိုခဲ့ပါတယ်
။ပ ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အစိုးရအဖွဲ့ပြန်လည်ဖွဲ့စည်းရမှာနိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်ကိုတရားရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်ဖြစ်ယာယီချလိုက်ပါတယ်။ကိုဗစ်ကာယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်သတ်ခဲ့ရတဲ့အတွက်ထိခဲ့ခဲ့ရတဲ့တိုင်းပြည်စည်းဝါးရေးကိုပြန်လည်ထူထောင်ဖို့ကြိုးပမ်းမှုဖြစ်တချို့ကမြင်နေကြတဲ့အစိုးရအဖွဲ့အပြောင်းလဲမှာနိုင်ငံခြားရေးဝန်ကြီးတွေဖြစ်နိုင်ငံတကာကုန်သွယ်ရေးဝန်ကြီးလစ်စထရော့စ်ကိုတာဝန်ပေးခဲ့တာပါ။တခြားအစိုးရအဖွဲ့တော်တော်များများယာယီကထွက်သွားကြသလိုနေရာပြောင်းရွှေ့လိုက်တာတွေလည်းရှိပါတယ်။တရားရေးဝန်ကြီးရောဘတ်ဘက်ကလန်အိုးဝင်ကြီးရောဘတ်ဂျန်နစ်နဲ့ပညာရေးဝန်ကြီးကေဗင်ဝီလျံဆန်တို့ကိုယာယီကဖယ်ရှားလိုက်ကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ကိုဗစ်ကာယောဂါကြောင့်အစိုးရရဲ့ရည်မှန်းချက်တွေထင်းသလောက်ခီးမရောက်ဖြစ်ခဲ့ပြီးတဲ့နောက်ပြည်သူလူထုလူထုချက်တွေကိုဖြစ်စည်းနိုင်မှုဝန်ကြီးချုပ်ကအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းရတာဖြစ်တဲ့ကြောင်းလဲဝန်ကြီးချုပ်ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာသမရဒူတာရဲ့မူဝစ်ဆေးဝါးနေနေမှုအစီအစဉ်ကြောင့်လူအများအပြားအသက်ခံခဲ့ရတဲ့အတွက်လူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်တရားဝင်စုံစမ်းမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ရဲ့တရားသူကြီးတွေကဗိုလ်တူးနေမှာအတည်ပြုလက်ခံလိုက်ပါတယ်။တရားလိုတွေဘက်ကတင်ပြထားတဲ့သက်တေကံအထောက်အထားတွေကိုတရားသူကြီးတွေကကြီးစုစစ်ဆေးရမှာသမရဒူတာတရဲ့မူဝစ်ဆေးဝါးနှိမ်နှင်းမှုအစီအစဉ်ဟာဥပဒေနဲ့အညီလှုပ်ဆောင်ခဲ့တဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်ချက်တစ်ခုအဖြစ်ယူဆလို့မရကြောင်းတရားသူကြီးတွေကဆုံးဖြတ်ခဲ့ပါတယ်။ဒီလိုရဟာအယက်သားပြည်တွေကိုစနစ်တကျတိုက်ခိုက်ခဲ့တာတစ်ခုသာဖြစ်တယ်လို့တရားသူကြီးတွေကမြင်ပါတယ်ဒူတာတေဟာအကြမ်းဖက်မှုကိုလုံဆောင်ခဲ့ပြီးရဲတွေဟာမူဝစ်ဆေးဝါးကိစ္စနဲ့တန်တရားရှိတဲ့လက်နက်မဲ့ပြည်သူတွေကိုအများအပြားတတ်ဖြတ်ခဲ့တယ်လို့လူ့အခွင့်ရေးအဖွဲ့တွေကဆွဆဲထားပါတယ်
ကောင်လွေဦးနဲ့ကိုစောမိုးကျော်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ကြာတာပတိတိနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေပြီးတော့ဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဒီမြောက်ကိုရီးယားမှာလက်နက်ဒီဒုံးကျည်စမ်းသပ်မှုရည်ရွယ်ချက်နဲ့ပတ်သက်လို့ကြားကြရဖို့ရှိပါတယ်။အခုတော့မြန်မာအပေါ်တရုတ်ရဲ့မူဝါဒအပြောင်းလဲသုံးသပ်ချက်ကိုကြည့်ကြရအောင်ပါ။မြန်မာဆရာနာသိမ့်ပြီးတရုတ်နိုင်ငံရဲ့မြမအပြောင်းလဲပေါ်ပုံမှန်ထားလေရှိတဲ့သဘောထားပြောင်းလဲလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ဘလို့ပြောင်းလဲလာတယ်လဲလက်ရှိကုလသမဂ္ဂအထွေထွေညီလာခံမှာစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကြားမြန်မာနိုင်ငံကိုစားပြုရွေးချယ်မှုအပေါ်မြမရေးဆုံးဖြတ်ချက်တွေအပေါ်ဘလို့တက်ရောက်မှုတွေရှိနေတယ်လဲမြမနိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုးနဲ့ ISPမြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကညွှန်ကြားရေးမှုဥအောင်သူငိမ့်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြမှာပ
ါဟုတ်ကဲ့တရုတ်ရဲ့မြန်မာပြည်ပေါ်အခုလိုပြောင်းလဲလာပုံကိုဥမမောင်စိုးကအခုလိုဆက်ရှင်းပြပါတယ
်အဲလက်ရှိအနေအထားမှာတော့ပြောင်းလဲရှိဖြစ်တယ်လို့ပြောရပါမယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းအခြေအနေနဲ့ဆိုင်မဲ့ထင်ပါတယ်မြန်မာနိုင်ငံကိုသူ့ရဲ့အင်ဒီယာသမုဒ္ဒရာထွက်ပေါက်သူ့ရဲ့တင်ငါပြည်ပါနဲ့မြေတစ်ခုပြတော့သဘောထားတော့ပြောမာဗီအစိုးရရင်းနဲ့ပတ်သက်လာရင်တန်ဒီကိုတင်းငင်ကိုထိနိုင်တဲ့ပဲဆိုရမဆိုသူကဆက်ဆံပြီးတော့သူစီဝါရေးလုပ်ငန်းတွေထူတော့မှာပဲအဲဖေဗူလာတည့်နေ့ပြောင်းလဲပြီးတဲ့ခါကျတော့အဲအချိန်လေးကမတင်းငင်နဲ့ပြင်ဒီဆန္ဒပြပွဲတွေကအချိန်လိုတွေမှမပြီးဘူးဗျလက်နက်ကင်တိုက်ခိုက်တဲ့ဘက်ကိုရောက်လာကြတယ်သူကတော်တော်နဲ့မပြီးတဲ့အချိန်မှာမာဗီတင်းငင်မှုဆိုလို့ရှိရင်မာဗီမှာရှိတဲ့နိုင်ငံရေးအုပ်စုတွေဆွေးနွေးညှိနှိုင်းမှုလိုတယ်ဆိုအယူဆောက်တင်းလာတယ်ဒီအရင်လိုပဲဆိုရတဲ့ဆိုတာမျိုးလုံးလုံးမရဘူးလုံးမယ်ဆိုရင်တိုက်မြေချင်းနေမတင်းငင်ဘူးဆိုတာသဘောပေါက်လာအချိန်မှာတစ်ဆင့်တက်လာတာပဲနောက်တစ်ဆင့်ကသူကိုယ်တိုင်ဒီလေကုဒတောင်ဟာမှာဆက်ဆက်ကြီးနေဖြစ်ရှင်းမှာကြတော့ဒီအမေရိကန်ပေါ့အနောက်နိုင်ငံကြီးထိုင်းကန်ကွက်နေုံနဲ့ပြဿနာမပြီးတော့ညှိနှိုင်းဆွေးနွေးမှသာလေပြဿနာပြေလေတော့မယ်အချိန်ကြီးရောက်လာတယ်လို့ထင်ပါတ
ယ်အခုလိုတရုတ်သဘောထားပြောင်းလာတာကိုဥအောင်သူငိမ့်ကလည်းသဘောတူပါတယ
်ဒီတလောကာလမှာပေါ့ဟိုသူ့ရဲ့ဖြစ်ပေါ်တိုးတက်မှုတွေကကိုစိတ်ဝင်စားစရာကောင်းတယ်လို့ထင်တယ်တရုတ်ပြည်ကအထူးသဖြင့် NLD ပါတီကိုသူ့ရဲ့ပါတီညီလာခံမှာတက်ဖို့ဖိတ်တာတွေရှိတယ်နောက်တစ်ခါဒေါ်အောင်ဆန်းစုကြည်ကိစ္စတွေပြောလာတာတွေရှိတယ်ဆိုလိုတာကတော့ NLD ပါတီကိုမဖြတ်သိမ်းစေချင်ဘူးဆိုတော့သဘောမျိုးပြပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီစစ်တပ်နဲ့ပေါ့တပ်မတော်နဲ့ကငကိုတဲဟိုကသိပ်ပြီးတော့ဟိုဆက်ဆံရေးအရာသိပ်ပြီးကောင်းတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးလို့ထင်တယ်အာနာသိမ်းလိုက်တဲ့ကိစ္စကိုတရုတ်ကသိမကြိုက်လာဘူးဆိုတော့သဘောမျိုးပေါ့เนาะဆိုတော့ဒါမျိုးတွေလည်း The Economist Magazine မှာရေးထားတာတွေတွေ့ပါတယ်သူသဖြင့်တော့မြန်မာပြည်မှာတရုတ်ကအကျိုးစီးပွားတော်တော်ကြီးကြီးမားမားရှိပါတယ် BRI ခေါ်တဲ့ဒီလမ်းမကြီးပေါ့တလောကပဲမြန်မာပြည်ကိုဖြတ်သွားမဲ့ယထာလိုင်းတရုတ်ပြည်နယ်စပ်အထိကိုပေါက်လာပြီးတော့ ဆိုအဲ့အနေထားမှာတော့ပို့ပြီးတော့တည်ငြိမ်မှုပို့ပြီးတော့ဟိုစီးပွားရေးရလှုပ်တာတဲ့ဝန်းကျင်လိုလားတယ်လို့ထင်ပါတယ်အ
ဲ့ဒီတော့တရုတ်ရဲ့အခုလိုပြောင်းလဲလာတာကြောင့်လက်ရှိကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကုစားပြုရေးဆွေးနွေးတာအပြင်မြန်မာရေးဖြစ်ရှင်ဓာရီမှာအပြောင်းလဲဖြစ်လာနိုင်ပုံကိုလည်းဥမ္မမောင်စိုးကအခုလိုဆက်ရှင်းပြပါတယ်အဲ
ကုလသမဂ္ဂဆုံးဖြတ်ချက်ဒီနဲ့ပတ်သက်လိုက်ရင်ဆိုတော့အရင်လိုဗီဒီယိုပယ်ချတာမျိုးလည်းရှိမှာပေါ့အရင်လိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့ဟာမျိုးလည်းကျွန်တော်မျှော်လင့်လို့မရအောင်ဘာဖြစ်လာမလဲဆိုတော့ကသနာကိုအဖြေရှာဖို့အတွက်အားလုံးကနေစုပြီးတော့တိုက်တွန်းတာဖျားပီးတဲ့ဟာမျိုးကိုဖြစ်နိုင်ခြင်းရှိတယ်လို့ထင်တယ်။ရုရှားကတော့ဗမာပြည်နဲ့တကယ်တမ်းကကြာသိပြီးတော့စူပါရေးဆက်ဆံမှုအားမကောင်းပါဘူး။နော်။ဗမာပြည်ကသူ့ရဲ့လက်နက်အဝယ်ယူတဲ့ဖောက်တဲ့တနိုင်ငံအနေနဲ့ဆက်ဆံနေဆင်းမရှိတော့။နော်။နောက်တစ်ခုကရုရှားအနေနဲ့ရှီတောင်အာရှမှာအင်္ဂါပြူဟာဒီခြေလှမ်းနေမရှိဘူးပေါ့။စီအော်စီဝိုင်းရောအဲ့တော့ရုရှားကတော့ကြားနေတဲ့အခါမှာဆက်ရှိနေလိမ့်မယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ရုရှားတရုတ်တို့ဂျန်တဲ့လူတွေနဲ့လည်းသူကအကျိုးစီးပွားရေးအများကြီးရှိတာ။ဘာပြီးရပုံပြတော့ပုံများတဲ့အကျိုးစီးပွားကိုပိုကြည့်မှာပေါ့ဗျာ
။ဒါအပြင်အခုလိုမြန်မာပြည်ထက်ပိုကြည့်ရမယ့်အကျိုးစီးပွားတွေကလက်ရှိပြောင်းလဲလာတဲ့အခြေအနေအောက်မှာတရုတ်မှာရောအမေရိကန်မှာပါရှိလာနေတယ်လို့ဦးအောင်သူညင်ကထောက်ပြပါတယ
်။တရုတ်ဘက်ကဟိုမြန်မာပြည်ကိစ္စကတော့ဟိုအိမ်ကြီးချင်းဖြစ်လို့သာပူနေရတယ်ပေါ့နော်။ဆိုတော့ဒါပေမဲ့တရုတ်အတွက်ကတော့အမေရိကန်နဲ့ဟိုဆက်ဆံရေးပြည်လဲခြင်းနဲ့ပို့ပြီးတော့ဟိုစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ခြင်းတယ်ဆိုတော့ကျွန်တော်အဲ့လိုပဲသုံးသပ်တယ်ဗျ။တော့အမေရိကန်ဘက်ကတော့အခုမြန်မာပြည်အရေးထက်စာရင်တော့ဒီခွတ်တူအာဆီယံနဲ့ပူးပေါင်းဆောင်ရွက်ရအမေရိကန်ဘက်ကပို့ဟိုအလေးပေးမဲ့သဘောမျိုးရှိတယ်လို့ယူဆပါတယ်။ဆိုတော့ကျွန်တော်ထင်တယ်ဒီအနေအထားမှာပဲမြန်မာပြည်ကိစ္စကတော့ဟိုတချို့အနေအထားတစ်ခုမှညှိလို့ရသွားနိုင်တယ်လို့ယူဆပါတယ်ဗျ။
တကယ်တော့အခုလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီဘက်ကလည်းမတက်လက်ရှိကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းလည်းမေကုံမပြောရေးတရုတ်နဲ့အမေရိကန်ကြိုညှိထားပြီးရုရှားကလည်းသဘောတူတယ်လို့သတင်းတွေထွက်နေပါတယ်ခင
်ဗျ။ကိုဝင်းမေမာရှင်ကြာသပတေးနေ့နဲ့ခင်ဗျိုးမြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းနခုံစီတမရက်ဒီနေ့မှာဒီဗန်ဝန်ဈေးကြီးအတွင်လုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေနဲ့ဒီထိုင်းဈေးတွေ800ကျော်လောက်ကိုဗစ်ရောဂါကူးစက်ခံနေရတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းဈေးနဲ့အနီးတစ်ဝိုက်ကလူနေရပ်ကွက်တွေကမနေ့ကစပြီးတော့လော့ကဒေါင်းကန့်သက်ပိတ်ဆို့မှုတွေလုပ်နေကြောင်းအာဏာပိုင်တွေကပြောပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်ထိုင်းဆိုရကနိုင်ငံအတွင်းမှာကိုဗစ်နဲ့ပတ်သက်တဲ့ကန့်သက်ချက်တွေဖြေလျှော့ပေးပြီးစီးပွားရေးလုပ်ငန်းတွေကိုပြန်ဆနိုင်ဖို့ပြင်ဆင်နေကြမှာပဲနခွန်စီသမရပီနယ်တွေကဗန်ဝန်ဈေးကြီးတွင်းမှာတော့ဒီအပိုင်းတွင်ကိုဗစ်စစ်ဆေးချက်အရထိုင်းနဲ့မြန်မာလူ800လောက်တိကူးစက်မှုတွေများလာတဲ့အတွက်ဈေးနဲ့အနီးတစ်ဝိုက်နေရာတွေကိုကန့်သက်ပိတ်ဆို့မှုတွေလုပ်လိုက်ရပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ပါဖနန်မြို့တော်ဝင်နိုင်ခွန်ချိုင်းရူမနီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ခိုင
်ကောင်းอยู่ในตลาดซองวังซึ่งเป็นตลาดในเขตเทศบาลนะครับเป็นตลาดที่ที่แออัดแล้วก็อำนวยความสะดวกอะไรต่างๆไม่มีความพร้อมสั้นอนามัยครับ
သူပြောသွားတာကတော့အခုလိုမျိုးအစုလိုက်အပြုံလိုက်ကူးဆက်လာနေတာကတော့ဈေးဝယ်သူတွေစိုင်းရှင်တွေနဲ့အလုပ်သမားတွေပြည်နေတဲ့ဈေးကြီးအတွင်းကူးဆက်ပြန်ပွားနေတာပါအများစုကယောဂလက္ခဏာမပြတော့ပိုးကူးဆက်နေသူတွေဟာသတိမထားမိပဲအိမ်အတွင်းကမိသားစုဝင်တွေကိုပါဆက်ပြီးကူးဆက်လာတာဖြစ်ပါတယ်အခုတော့ဈေးနဲ့အနီးတစ်ဝိုက်ရက်ကွက်တွေကိုပါပိတ်ဆို့ထားပြီးအဓိကပြည်သူတွေကိုအစားအသောက်တွေကူညီပေးနေပါတယ်ဆိုပြီးပြောသွားပါတယ်ဒီအပိုင်းမှာတော့ကူးစက်မှုတွေရော့ကျလာတာကိုတော့ထိုင်းကျန်းမာရေးဝန်ကြီးဌာနသတင်းတွေမှာတွေ့ရပေမဲ့ဆေးရုံဆေးခန်းမတော်ပဲခုဘာသာကုသနေကြတဲ့တာမန်ပြည်သူတွေကြားမှာစစ်လေတွေ့လေဆိုတာမျိုးတွေဖြစ်နေတယ်လို့ထိုင်းကျန်းမာရေးဌာနကဖော်ပြတဲ့သတင်းနဲ့မပါပဲကူးစက်နေသူတွေလည်းရှိနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
အခုဆိုတရားတော်ပဲရှိတော့လေနေ့စဉ်တည်ဆုံးတဲ့နှောင်းကပြီးရင်ဖြစ်တဲ့နှောင်းကလည်းအခုဆိုရင်တောင်းခွဲဝင်းကျင်လောက်မှာပဲရှိတော့တယ်ဆိုတာမျိုးဟိုနေ့ရက်တော့ရှိပေါ့နော်အဲပြောလို့ရတယ်ဒါပေမဲ့လက်တွေ့မှာအပြင်မှာတကယ်ကူးတဲ့နှောင်းကကြီးတဲ့များနိုင်တယ်ဒါနောက်ပြီးတော့တည်ဆုံးတဲ့နှောင်းဒါလည်းကျွန်တော်တို့ဒေတာပြောလို့မရဘူးသို့တော်ချင်းကြည့်တော့ကူးတဲ့နှောင်းကတော့အမကြီးတဲ့များအောင်များမယ်ဒီနေရာတွေကအခုကတို့ဒီစည်ရင်းတွေကူးတဲ့နှောင်းစည်ရင်းတွေတို့ထုတ်ပြန်တယ်ဆိုတာတို့အစိုးရသေးုံနေရနေဟိုကျမရေးတမ်းအာကျမရေးဌာနရရနေပြီးတော့မှစစ်စစ်ပြီးတွေ့ရတာလေ ဒီလိုကျွန်တော်တို့အမြန်စစ်တဲ့စနစ်နဲ့ကျွန်တော်တို့ repeat test နဲ့စစ်တဲ့ဟာတွေပါတယ်အဲ့ဒါတွေကဘုမောအပြင်မှာစစ်တဲ့ဟာတွေကအဲ့ဒီအဖြေတွေကဒီထဲမှာအကျုံးဝင်လာတာမဟုတ်ဘူးအဲ့ဒီဥယျာဉ်တွေဒီထဲမှာမပါဘူးလေဘာကြောင့်လဲတကယ်တကယ်ကတကယ်တကယ်စစ်တဲ့ဆိုရင်အများကြီးကျွန်တော်တို့နားမှာဆိုလို့ရှိရင်လည်းဟိုနဲ့တွေဟိုရက်တွေကအကုန်လုံးကဲစစ်မယ်ဆိုပြီးအကုန်လုံးစစ်လိုက်တော့တခါတည်းအကုန်လုံးတွေ့တော့တာပဲအကုန်လုံးဒီကတွေ့တော့တယ်အကုန်လုံးအခုကျူတွေဝင်နေကြတယ်အဲ့လိုဖြစ်နေစစ်လေတွေ့တွေပဲသူကအဲ့လိုပဲဖြစ်တယ်
အခုလိုမျိုးကိုဗစ်ပိုးတွေတွေ့ရှိမှုတွေရှိနေပေမဲ့မြန်မာနိုင်ငံအပါအဝင်ကိုဗစ်ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားသလို့တမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လှုပ်ဆောင်နေပြီလို့ဆိုပါရယ်အလို့တမားလက်ခံရေးနိုင်ငံလိုက်နားလည်မှုစာချွန်လွှား MOU ရသဘောတူထားတဲ့အလို့တမားတွေကိုအုပ်စု၃စုခွဲယူရေးစတင်လှုပ်ဆောင်နေပြီဆိုပြီးထိုင်းအလို့တမားဝန်ကြီးဌာနကဒီအပိုင်းမှာပဲပြောကြားသွားခဲ့ပါရယ်ထိုင်းနိုင်ငံမှာတော့ကိုဗစ်အတည်ပြုလို့နာတတန်း၄သိန်း၂000ကျော်ရှိလာတယ်လို့နေ့စဉ်တောင်းချီတိုးနေစေပါစတင်မာလ15ရက်နေ့တနေ့တည်းကူးဆက်သူက15000ဝန်းကျင်ရှိပြီးအခုချိန်ထိတည်ဆုံးသူစုစုပေါင်းက14800ကျော်ရှိလာပါတယ်ဒီထဲမှာမြန်မာရှေ့ပြောင်းလို့တမားတွေလည်းတောင်းတဲ့ချီကူးဆက်မှုတွေဖြစ်ခဲ့ပါတယ်ရှင
်ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်မြောက်ကိုရီးယားဟာတာတိုးပြစ်မစ်ဆိုင်းဒုံးလက်နက်နှစ်ခုကိုဗုဒ္ဓဘုနေ့ကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒါဟာတပတ်အတွင်းဒုတိယအကြိမ်စမ်းသပ်ပစ်ခတ်တာဖြစ်ပါတယ်။ဒီလိုမြောက်ကိုရီးယားကဒုံးကြီးစမ်းသပ်မှုရည်ရွယ်ချက်ကဘာဖြစ်နိုင်တယ်လဲ။ VOA သတင်းနောက်ဘီလ်ဂလိုဆိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကပြောပြမှာပါ
။၆လလောက်ငြိမ်သက်နေတဲ့မြောက်ကိုရီးယားသတင်းတွေဟာ Cruise Missile ဒုံးကြီးစမ်းသပ်အောင်မြင်တဲ့အကြောင်းကြေညာလိုက်တဲ့တနင်္လာနေ့မှာတော့မြောက်ကိုရီးယားသတင်းဟာခေါင်းကြီးပိုင်းကနေပြန်ပေါ်လာပါတယ်။အဲ့ဒီလိုကြေညာပြီးနှစ်ရက်အကြာဗုဒ္ဓဦးနေ့မှာတော့နောက်ထပ်တာရုပ်ပြစ်မစ်ဆိုင်းဒုံးကြီးနှလုံးထပ်မံစမ်းသပ်ပစ်ခတ်လိုက်တာဖြစ်ပါတယ်။အကဲခတ်တွေကတော့အခုလိုမစ်ဆိုင်းတွေပစ်ခတ်စမ်းသပ်တာဟာနျူကလ িয়ার ဆွေးနွေးဖက်ဖြစ်တဲ့အမေရိကန်နဲ့ဆွေးနွေးညီနိုင်မှုအတွက်အားသာချက်ဖြစ်အောင်ဖိအားပေးတာလို့တွက်ချက်ပြောဆိုကြပါတယ်။မြောက်ကိုရီးယားဟာဆွေးနွေးညီနိုင်မှုတွေမလုပ်ခင်တင်းမာတဲ့ဖိအားပေးမှုတွေလုပ်လို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ရဲ့စိတ်ဝင်စားမှုရရှိအောင်ရန်စတဲ့သဘောဖြစ်နိုင်တယ်လို့ဆိုးမျိုးတော်မှရှိတဲ့ယုံစီတက္ကသိုလ်ကပေါမောက်ကဘုံယောင်ရှင်ကတော့အခုလိုပြောဆိုပါတယ်
North Korea is expressing its discontent.
မြောက်ကိုရီးယားနဲ့ပတ်သက်ပြီးတတိကြီးကြီးနဲ့ပူးပေါင်းဆောင်ရွက်မှုလုပ်မယ်ဆိုတဲ့မူဝါဒကိုချမှတ်ထားပြီးမတုံ့မလုံလုပ်နေတဲ့သမ္မတဘိုင်ဒန်ရဲ့အစိုးရပေါ်မှာမကြေနပ်ကြောင်းပြတ်တက်လိုတဲ့အတွက်အခုလိုလှုပ်တာဖြစ်နိုင်ပါတယ်
သမရဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်လို့ကြောင်းဖော်ပြခဲ့ပေမဲ့အာဖဂန်ကတပ်တွေပြန်ရုပ်သိမ်းရေးနဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးတွေကိုသာအာယုံဆိုင်လှုပ်ဆောင်နေခဲ့တဲ့အတွက်မြောက်ကိုရီးယားအနေနဲ့သူတို့ကိုလစ်လူရှုထားတယ်လို့ခံစားရကောင်းခံစားရနိုင်တယ်လို့သုတေသီတချို့ကပြောဆိုပါတယ်ပြစ်ခတ်စမ်းသပ်မှုတွေဟာအမြင့်ဆုံးဖိအားပေးမှုဖြစ်ပါတယ်မြောက်ကိုရီးယားရဲ့နောက်ဆုံးပိတ်စမ်းသပ်မှုဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ကိုယ်စားလှယ်ဆမ်ကင်ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိနေပြီးမြောက်ကိုရီးယားဆိုင်ရာဂျပန်ကိုယ်စားလှယ်နဲ့တွေ့ဆုံတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်အနေနဲ့ဆွေးနွေးဘက်ကိုကြိုတင်သတ်မှတ်ချက်တွေမရှိဘဲပြန်လည်စတင်လိုတယ်လို့အမေရိကန်ကိုယ်စားလှယ်ကအင်္ဂါနေ့တုန်းကထပ်မံပြောဆိုခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအရေးလေ့လာသူတူဖြစ်တဲ့ပတ်ဝုန်ဂွန်ကတော့အမေရိကန်ကပိတ်ဆို့ရေးယူထားတာကိုဖြေလျှော့မပေးတဲ့အတွက်ဒီလိုပြောဆိုရုံနဲ့တော့မြောက်ကိုရီးယားကကျေနပ်နိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့တစ်နှစ်ပတ်လုံးပြည်တွင်းရေးကိုသာလုံးပန်းနေခဲ့ပါတယ်။ရေကြီးမှုနဲ့အပူလိုင်းဖြတ်တဲ့ဒဏ်ကိုခံခဲ့ရပါတယ်။ဒါအပြင်ကိုဗစ်ဖြစ်ပွားမှုကြောင့်ကမ္ဘာပေါ်မှာအတင်းကျပ်ဆုံးအပြင်မထွက်ရအမိန့်လော့ခ်ဒေါင်းကိုလည်းချထားပါတယ်။ဒီလိုအကြက်တွေတွေကြောင့်မြောက်ကိုရီးယားအနေနဲ့နောက်ထပ်စီးပွားရေးနဲ့တန်တမာရေးဆိုင်ရာပိတ်ဆို့မှုတွေကိုဖြစ်ပေါ်စေမဲ့နျူကလ িয়ার လက်နက်စမ်းသပ်ရန်စတာမျိုးကိုဆက်မလုပ်လောက်ဘူးလို့အကဲခတ်တချို့ကတော့မျောလင့်နေပါတယ်
။ကုစုံမိုးကြပါရှင်။အခုဆက်လက်ပြီးတော့အိန္ဒိယနိုင်ငံကလာတဲ့သတင်းကိုတင်ပြမှာပါ။ဆင်းရဲချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေကကလေးငယ်တချို့ကြောင်းမတက်ကြတဲ့အိန္ဒိယနိုင်ငံမှာအကူအညီပေးရေးအဖွဲ့တွေကပညာသင်ကြားနိုင်ရေးနည်းလမ်းတွေကိုဖန်တီးထားကြပါတယ်။ VOA သတင်းတော့ Engineer Pulse Richter ရဲ့သတင်းဆောင်မကိုမတ်သိမ်ကြီးထိုက်ကပြောပြမှာပါရှင်
။ पानी से बनते
मैं बादल
बादल से और
မိုးရွာသွန်းမှုအကြောင်းကိုဆရာမကတင်ပြပေးနေတာပါ။ကျောင်းစာသင်ခန်းတစ်ခုလိုဆရာမကျောက်သင်ဘုံနဲ့စာအုပ်တွေရှိပေမဲ့လည်းဒီစာသင်ခန်းကတမူကွဲပြားပါတယ်။နယူဒယ်လီမြို့တော်တွင်ချို့တဲ့တဲ့ရက်ွက်တွေကကျောင်းမတက်တဲ့ကလေးတွေကိုဘတ်စကားနဲ့လှည့်ပြီးတော့သင်ကြားပေးနေတာပါ။ သင်္ချာအလီတွေတင်ပါတယ် ABC နဲ့ဟင်ဒီဘာသာစကားတရကပြားတွေရွတ်ပါတယ်လို့ကျောင်းသူလေးဆလီမာခတ်တွန်ကပြောခဲ့တာပါပကြီးဟင်ဒီနဲ့အင်္ဂလိပ်သင်္ချာနဲ့တခြားသင်ခန်းစာတွေတင်နေပါတယ်လို့ကျောင်းသူမိုးစားမီခတ်တွန်ကပြောပါတယ်လူမှုကူညီရေးအဖွဲ့ Teachers Asia ကလုပ်တဲ့ဟုတ်ဗတ်စစ်စာသင်ခန်းတွေကိုနယူးဒေးလီကရက်ွက်၈ခုမှပုံမှန်လှည့်လည်စာသင်ပါတယ်အသက်အရွယ်ဆုံးကလေးတွေကိုဘာသာစကားစွမ်းရည်အခြေခံကနေသိပ္ပံသင်ခန်းစာတွေပါသင်ပေးပါတယ်မာလိုဖီလစ်က Teachers Asia ရဲ့တည်ထောင်သူဖြစ်ပါတယ
် We spend about 6 months to
ကလေးတွေကို6လကနေ2နှစ်လောက်အထိအချိန်ယူပြင်ဆင်ပေးပြီးကျောင်းတက်တဲ့အခြားကလေးတွေရဲ့စံနှုန်းနဲ့ညီမျှအောင်ပြင်ဆင်ပေးပါတယ်ဒီလိုလုပ်ပြီးတော့သူတို့ကျောင်းတက်တဲ့အခါမှာဆက်ပြီးသင်ယူဖို့အဆင်သင့်ဖြစ်စေပါတယ်
ကလေးတွေကြောင်းမတက်နိုင်တဲ့အကြောင်းတွေအများကြီးပါရွှေပြောင်းလှုပ်သားတွေရဲ့ကလေးတွေကြောင်းထွက်ကြပါတယ်မိခင်တွေကအိမ်ပေါ်လှုပ်တဲ့အခါတချို့ကလေးတွေကအိမ်အလုပ်တွေလုပ်မောင်နှမတွေကိုထိန်းပေးရပါတယ်စာတင်ချမ်းမဲ့ကလေးတွေရဲ့မောင်နှမတွေအတွက်လဲဆရာတွေကဘတ်စကားအပြင်မှာအတန်းတစ်ခုလှုပ်ပါတယ်အတန်းပြည်တာနဲ့ကလေးတွေနဲ့မိဘတွေအတွက်အစားအစာကြွေးမွေးပါတယ်ဘတ်စကားစာတင်ခန်းတွေကိုကလေးတွေလာတက်ကြဖို့လှုပ်ရတာအစာပိုင်းမှာတိတ်ပြီးတော့မလွယ်ပါဘူး Teachers Asia ရဲ့တီထောင်သူမာလိုဖီလစ်ကအခုလိုရှင်းပြပါတယ
် So when we go to a community it is a big challenge
ရက်ွက်တစ်ခုအတွင်းသွားတဲ့အခါမှာကြုံရတဲ့ပြဿနာကတော့သူတို့နားလည်အောင်လုပ်ရတာဖြစ်ပါတယ်ပညာရေးအကြောင်းမိဘတွေနားလည်အောင်လုပ်ရတာပါသူတို့ကလုံးဝနားမလည်ပါဘူးသူတို့ကလေးတွေကိုမလုပ်ကြမလဲဆိုတဲ့ကိစ္စမှာယုံကြည်မှုရအောင်လုပ်ရတာကလည်းအချက်တစ်ခုဖြစ်ပါတယ်ဒါကြောင့်လူမှုအတိုင်းဝိုင်းတွေမှာဆက်ဆံရေးတည်ဆောက်ရတာအချိန်ယူရပါတယ်။3လကနေ6လလောက်ရှိလာပြီဆိုရင်တော့သူတို့ဘက်ကစိတ်ချလာပါပြီ။ကျွန်တော်တို့ကသူတို့ကလေးတွေအတွက်ဆောင်ရွက်ပေးနေတယ်ဆိုတာကိုနားလည်လာပါတယ
်။ကလေးတွေအနေနဲ့စာသင်ခန်းပုံစံနဲ့စီကံတွေနဲ့အသားချအောင်ရွေးရှားစာသင်ခန်းတွေမှာသင်ပါတယ်။ပို့ပြီးတော့ရေးကြည့်တာကတော့ပညာရေးနဲ့ရည်မှန်းချက်တွေအကောင့်ထဲဖော်နိုင်တယ်ဆိုတာကိုကျောင်းသားတွေနားလည်အောင်ပံ့ပိုးပေးရတာဖြစ်ပါတယ်။စီမံကိန်းတာဝန်ခံအက်ဖနာအက်ဒဝင်ကအခုလိုပြောပါတယ်
။ They can dream big, they can have a better future.
ဒီမှန်ချက်ကြီးတွေထားနိုင်တယ်။
They can also feel like okay this is not the ultimate end.
ညွန်နေချက်မရှိတော့တာမဟုတ်ဘူး။ပိုခံလာပြီးပိုပြီးကောင်းတဲ့အနေအထားတစ်ခုရှိနေတယ်ဆိုတာမျိုးကိုသူတို့ခံစားရလာနိုင်ပါတယ
်။မျိုးလင်းချက်တွေကလည်းအများကြီးရှိနေတာပါ။မူဆာမီကတော့အမှုပညာရှင်ဖြစ်လိုပါတယ်တဲ့။ဆလီနာခတ်တွန်ကကျောင်းဆရာဖြစ်ချင်ပါတယ်လို့ပြောခဲ့တာပါရာဖီအလီကတော့မြို့ပေါ်မှာမှန်တွင်းနဲ့ဖိတ်ဖိတ်တောင်းနေတဲ့အဆောက်အုံမှာအလုပ်လုပ်လိုပါတယ်တဲ့မှန်းထားသလိုဖြစ်လာဖို့ခက်ခဲနိုင်ပေမဲ့လည်းဒီကျောင်းသားတွေလမ်းကြောင်းပေါ်ရောက်လာရေးအတွက်တော့အထောက်အကူဖြစ်စေနိုင်ပါတယ်ရှင
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းကြာတာပတင်းနေနဲ့ခင်တိုက်ရိုက်ထုံးလင်းတဲ့အစီအစဉ်တွေကိုကြီးစုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီအခုဒုတိယပိုင်းနာရီဝက်မှဆက်လက်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကိုဗစ်ရောဂါပြင်းထန်တာနဲ့ပြရတော့ဒီအဆုံနဲ့နှလုံးကရှိတဲ့ကြွက်သားလေးတွေအားနေပါတယ်။နောက်ပြီးတော့ဒီခန္ဓာကိုယ်မှာမြင်ရတဲ့အခြားပေါ့နော်ဒီလက်ကောင်းကြွက်သားပေါင်ကြွက်သားစသဖြင့်ဒီမှာရှိတဲ့ကြွက်သားတို့များတဲ့နေရာကြွက်သားတွေဆုံးရှုံးရတယ
်။ဒါကတော့ဒီကိုဗစ်လူနာတွေအာဟာရဒီဖြစ်တင်းမှုဘိုင်းဆိုင်ရာနဲ့ပတ်သက်လို့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။မြမနိုင်ငံပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းကအခုအခါပိုးပြီးအရေးတူရှိလာနေပါတယ်။အထူးသဖြင့်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်အိန္ဒိချင်းတရုတ်နဲ့အာဆီယံတို့ကစစ်ကောင်စီနဲ့ NLD NUG တို့တွဲဆုံဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှာဖို့တိုက်တွန်းနေကြပါတယ်။ဒီလိုတိုက်တွန်းဖိအားပေးမှုတွေအတိုင်းလက်တွေ့ဖြစ်လာနိုင်ပါသလား။မြမရေးတက်ကြွလှုပ်ရှားသူသုံးသက်သူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါရရှင
်။ဆရာဒေါက်တာတင့်ဆွေခင်ဗျာအခုမြမနိုင်ငံအရေးဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော်တော်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။နိုင်ငံတကာကတော့နှစ်ဖက်စည်းစပ်ဖြစ်ရှင်ရေးညဉ့်ဉန်းရေးလမ်းကြောင်းကိုပဲတိုက်တွန်းကြမယ်လို့ထင်ပါတယ်။နောက်ပြီးဆရာလည်းကြားမှာပါ။အမေရိကန်ကလည်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုအမြန်ဆုံးစေလွှတ်ပါ။နောက်ပြီးတော့သူတို့ဆွေးနွေးစည်းစပ်တဲ့ကိစ္စကိုဆက်လက်ပြီးတော့ဖိအားပေးဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပထမဆုံးမေးချင်တာကဒီနိုင်ငံတကာရဲ့ဖိအားပေးတိုက်တွန်းမှုတွေဟာဘယ်လောက်ထိရောက်မှုရှိလာနိုင်တယ်လို့ထင်ပါလဲ။
နိုင်ငံတကာရဲ့ပုံပတ်သက်မှုနောက်ဆုံးပြောပြနေကြတဲ့အတိမတ်ပြုမှုဆိုတဲ့ကိစ္စတွေဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့အခန့်ကဏ္ဍကရှိတယ်လို့ကျွန်တော်ရှုမြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
ဆိုတော့နိုင်ငံတကာကတော့အဓိကတွန်းမှာကတော့မြန်မာနိုင်ငံရဲ့ပြဿနာကိုဆွေးနွေးအဖြစ်ရှာဖို့ပဲဖြစ်ပါလိမ့်မယ်။ဒီလိုပဲဖြစ်ဖို့လည်းပဲလူတွေကတွေ့နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာဖြစ်နေတာကတော့မြန်မာနိုင်ငံမှာ NUG ကိုလူလာတဲ့အထူးသဖြင့် PDF ကလက်နက်ကင်တော်လှန်ရေးလုပ်မယ်ဆိုပြီးတော့ကြီးညာပါတယ် NUG သမ္မတကိုယ်တိုင်ကလည်းပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအထူးအရေးပေါ်ကြီးညာချက်ထုတ်ပြန်ပြီးတော့ဒါတွန်းလှန်တဲ့စစ်ပွဲဆင်နွှဲဖို့ဆိုပြီးတော့လှုံ့ဆော်ခဲ့ပါတယ်ဆိုဒီကြီးညာချက်ဒီနိုင်ငံတကာလူကြီးနေတဲ့စစ်စပ်ညှိနှိုင်းအပြေရှားရေးဆိုရက်တိုက်တွန်းမှုနဲ့ဒါနည်းဖီလာဆန်ကြီးများဖြစ်နေသလားဒလန်နေကြပါရဲ့လားဆရာ
အဲ့လိုမြင်ကြတာဒီလေကျွန်တော်တွေ့ရခင်ဗျအဲ့လိုကြီးညာလိုက်တဲ့အတွက်နိုင်ငံတကာကရှုမြင်မှုပြောင်းသွားနိုင်တယ်သို့မဟုတ်တချို့နိုင်ငံတွေကပြန်လဲစဉ်းစားလိမ့်မယ်ဆိုတဲ့အယူဆကလည်းတည်ရရှိပါတယ်ဒီနေရာမှာကျွန်တော်မြန်မာနိုင်ငံသားအယောက်အနေနဲ့မြင်တာကအဲ့လိုပဲဒီတွေ့ဆုံဆွေးနွေးရေးဆွေးစားဖြစ်စဉ်ဆိုတဲ့ပြောဆိုလာတဲ့6လတာအတွင်းမှာရှိရောက်တာမရှိတဲ့အပြင်အသက်ကိုအိမ်စည်းစိမ်ကြီးတည်ပြစီတဲ့အရေးတော့ကများလွန်လာတဲ့ခါမှာခံရတဲ့လူတွေပကအီမိုရှင်ဆိုတဲ့စိတ်ဆူချာမှုကနေကြော်ပြီးတော့ဟိုစနစ်ခုခုပါရဲ့ခုခံတွန်းလာမှုကိုဟိုပြောင်းလဲလာကြတယ်NUG ကမကြီးများကံကလေးကစလာတဲ့အနည်းငယ် concept လို့ခေါ်တဲ့အယူဆအရေးရအစ်တစ်ခုဟာဒီမနက်ကမှလနဲ့ချီပြီးပေါ်လာပါတယ်ပေါ်တဲ့အချိန်မှာ NUG ကအဲ့ဒါကိုတရားဝင်သဘောမျိုးပေါ့အတိမတ်ပြမှုသဘောမျိုးသူဆောင်ရွက်လာတဲ့လို့မြင်ပါတယ်အဲ့လိုနိုင်ငံကတော့ချစ်ချင်းပေါ့နော်ကိုညီညာရေးလို့ပြောမယ်တွေ့ဆုံဆွေးနွေးရေးပြောမယ်လူခွန်ရေးပြောမယ်အဲ့ဒါတကယ်နိုင်ငံကစံဆိုတဲ့တမူထမှုတွေရသူပြောကြတာပါဒါကမြန်မာနိုင်ငံလိုသေးတဲ့အင်းအားလဲအလွန်ချိနေတဲ့နိုင်ငံပေါ်မှာတော့ဒီလိုပေါ့နော်ဟိုဟိုတာလီဘန်လူကင်းစားကြလို့သူတို့အများကြီးတတ်နိုင်တဲ့ကိစ္စမဟုတ်သို့တော့ကျွန်တော်တို့ဆွေးနွေးတယ်မြန်မာနိုင်ငံဆိုတော့ကနိုင်ငံကအမြင့်မာတော့ကဒီစစ်စီးနေတော့မဟုတ်ရရလည်းနဲ့ခုကနီးပေါ်မှာအမြင့်နေမတူကြဘူးလို့ဟိုကျွန်တော်တွေ့ရှိပါတယ်ခင်ဗျဟုတ်ကဲ့
NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ကြီးညာချက်အမှတ်1 2017ခုနှစ်မေလ9ရက်နေ့မှာထုတ်ပြန်ပါတယ်အဲ့ဒီညညရက်ထဲမှာကြည့်စုကာကွယ်ရေးတက်မတော်ဖွဲ့စည်းကြောင်းတင်ညာခြင်းဆိုပြီးတော့ရေးထားပါတယ်အပိုင်ငါမှာအမျိုးသားညွေအစိုးရသည်ဖက်ဒရယ်ပြည်ထောင်စုတက်မတော်ဤရှေ့ပြေးအမြုတီအဖြစ်ပြည်သူကာကွယ်ရေးတက်မတော် People Defense Force ကိုကာကွယ်ရေးဆိုင်ရာမူဝါဒနဲ့အညီမေလ9ရက်နေ့တွင်တည်ဝင်ဖွဲ့စည်းတောင်းလိုက်ပြီးဆိုပြီးတော့ရေးထားပါတယ်ဆိုတော့အခု PDF တွေကဒါသူဖွဲ့လိုက်တဲ့ policy တွေဝင်ဒီစာရအခု PDF တွေကရရလက်နဲ့ကင်ဆယ်ပြီးတော့တိုက်နေကြတယ်ခိုက်နေကြတယ်ဆိုတာဟာNUG ရဲ့ဒါညွန်ကြားချက် NUG ရဲ့ blessing သဘောတူညီချက်ရုပ်စွာဆုံးအဲ့ဒီဟာတွေအရာတိုက်နေရတယ်သဘောရရှိတယ်လို့မှတ်ယူလို့ရမလားခင်ဗျာ
အဲ့ဒီမှာလေကျွန်တော်တက်တည်သလောက်ဆိုရင်တော့အတိအကျအဲ့ဒီတိုင်းအဖြေကတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့ဒီကြံချက်ကြီးညာချက်မတိုင်ခင်ခရေကကိုခုခံခွင့်ရှိတယ်ဆိုတော့အတော့နုံးနဲ့ကြီးညာချက်ဒီ NUG ကိုယ်တိုင်ကထွက်လာပြီးတဲ့နောက်မှာပြည်သူလူထုကရတဲ့နီးနဲ့ရတဲ့ဒေသမှာဟိုခုခံမှုတွေဖြစ်လာတယ်ဖြစ်လာပြီးမှအခုကြီးညာချက်ထွက်လာတယ်ပေါ့နော်ကြီးညာချက်ထွက်လာတဲ့အတွက်ဟိုအကောင်ဖြစ်လာတာလည်းကျွန်တော်တွေ့ပါတယ်တနည်းအားဖြင့်စစ်ရေးဆိုတာဒီ command လို့ခေါ်တဲ့မိပေးမှုစီစဉ်မှုစနစ်ကရှိကိုရှိရတယ်ကိုအရင်ဖြစ်နေတာရှိနေတာကိုလည်းပဲဆက်ရှိနေတာကတော့ကိုဒီသားမှာကိုနီးကိုဟန်နဲ့ကိုရတဲ့နီးနဲ့အဲခုကန်တိုက်နေကြတဲ့သဘောရှိတယ်။အဲဟိုဘဟုဥစည်းချုပ်ကံကိုအမေပေးမှုအတိုင်ဖြစ်နေတယ်လို့ကျွန်တော်မမျိုးဖြစ်ဖို့လေအတော်မလွယ်ဘူးနဲ့တူတယ်ခင်ဗျ။ပြည်သူလူထုဘက်ကလည်းညီမျိုးစုံနဲ့ဟလာဘာနာမည်ဖြစ်ဖြစ်ရတဲ့နီးနဲ့ဆောင်ရွက်နေကြတဲ့အပိုင်းနှစ်ပိုင်းလို့ကျွန်တော်ခွဲပြီးမြန်မာတဲ့ခင်ဗျာ
ကျွန်တော်နောက်တစ်ခုမေးချင်တာပြည်သူလူထုဆိုတဲ့နေရာမှာဒီ PDF ကခုခံနေကြတယ်နောက်ပြီးတော့မြို့ပေါ်ကလူငယ်တချို့ပညာတဝက်တပြင်းနဲ့တော်တဲ့ကိုသွားပြီးတော့လက်နဲ့ကင်ကြတယ်ဘာညာဆိုတချို့မိဘတွေပေါ့လေကာသမီချင်းကိုချင်းစားပြီးတော့ယဉ်ကျိုးကြတယ်ယဉ်ထုမနာဖြစ်ကြတယ်ဒီကလေးတွေဟာမြန်မာတမတော်ဗမာပြည်ကစစ်တပ်ဆိုတာကတော့ဒါပြည်သူအမြများပြောရင်သူကရဲရဲဆက်ဆက်ဒါတာဝန်အရသူတို့ဟာသက်ပြန့်နှိမ့်နေတဲ့လူတွေဖြစ်တယ်ဆိုတော့ဒီလိုလူတွေနဲ့အဲ့ဒီကလေးတွေနူးညံ့သိမ်မွေ့ပြီးတော့ပညာတတ်ကလေးတွေဘာမှစစ်ပညာလဲဖြစ်ဖြစ်မြောက်မြောက်သင်ကြားထားတာလည်းမရှိဘူးလက်နဲ့ဆိုတာလည်းပဲသူတို့ကောင်းကောင်းမွန်မွန်စီတာမဟုတ်ဖ ೇನೆ အဲ့ဒီဟာကိုသွားပြီးတိုက်ရတာခရာဒီကလေးတွေအတွက်ပို့ပြီးတော့ထိခိုက်နစ်နာစရာသာရှိမယ်တချို့ကလည်းပဲအတင်းမြောက်ပေးသလိုပဲလုံနေကြတယ်ဆိုတာကတော့မှန်ရဲ့လားခင်ဗျာသူတို့ရဲ့နောက်ကတွန်းပြနေကြတယ်ဆိုတဲ့ကိစ္စတွေကောအဲ့တော့တရားမျှတဲ့ကိစ္စဖြစ်ပါရဲ့လားဆရာ
ခုနေပေါ်ပါတဲ့အချက်နဲ့ဆက်လို့ကျွန်တော်ကသဘောတူလေဗျဒီတကယ်ပညာသင်ရမယ့်အရွယ်တွေရောဘာပဲဖြစ်ဖြစ်ဥစ္စာစီးပွားရှာရမယ့်အရွယ်တွေရောအတက်ရတက်တလန်းဆောင်ရွက်ကြမယ့်အရွယ်လေးတွေကခုရတဲ့နေနဲ့လက်နဲ့ကိုင်းတဲ့နေသုံးမဟုတ်ဟလာခုကန်တော်လာလို့ဆောင်ရွက်နေကြတယ်ထမပေးဆက်ရတဲ့အခုချိန်ကြီးနော်ဒါကျွန်တော်တို့ကြားသလောက်သိသလောက်ပဲရှိပြီတဲ့ကျွန်တော်တို့ဟိုမီဒီယာတောင်မသိတဲ့နေ့တာဆုံးရှုံးမှုတွေရဲ့အသက်နဲ့ရောစီးစိမ်ဥစ္စာနဲ့ရောဘဝတွေနဲ့ရောများလိမ့်မယ်လို့ယူဆတဲ့အတွက
်
အမှန်မှစိတ်နှလုံးကြည်ကွဲစရာတော်တော်ကောင်းပါတယ်1988ကျောင်းသားတက်မလို့ဟိုပေါ်လာတာနဲ့တောင်မတူတဲ့အနေထားပေါ့နော်ဟု
တ်ပါတယ
်ဒီချိန်ထဲမှာစစ်တပ်ဟာဘူးရုပ်ကံပြောတယ်လို့ပေါ့နော်အတုံးလုံးဘယ်လိုပြောပြောကဘာမာရောဗမာနိုင်ငံရဲ့သမိုင်းမှာပါတခါမှနမဲဇူးမရှိတော့အောင်ဆိုးလွန်းလာတဲ့စစ်တပ်ကအခုပြည်သူလူထုကိုနှိမ်နှင်းနဲ့နှီးရဟာအကဲကိုပက်ပက်ဆက်ဆက်ရေးရဆက်ဆက်ဖြစ်နေတော့ကဟိုအငင်းနာခံတဲ့လူတွေကိုဟိုကျွန်တော်ကဟိုတော်တော်လေးစိတ်မကောင်းတာပေါ့နော်နောက်ဒုတိယပိုင်းဖြစ်တယ်ဟိုဆိုရှယ်မီဒီယာတွေကနေပြီးတော့ပြောကြဆိုကြရေးရတဲ့ပါရတဲ့ဟာတွေကြောင့်မဖြစ်တင်တာပြူဖြစ်တာတွေရှိတယ်လို့ကျွန်တော်တော့အခိုင်အမာယူဆတယ်။မရေးတင်တာတွေမပြောတင်တာတွေအနိုင်ပြီးရှုံးပြီးသေပြီးပစသဖြင့်ပေါ့နော်အဖြစ်သက်ကပြောနေဒီလိုဆိုရှယ်မီဒီယာကနေပြီးတော့တောင်းဝန်မဲ့လွန်းနဲ့အရေးသားအပြောဆိုအသုံးလုံးတွေဟာပြည်သူလူထုခုနကျွန်တော်တို့ဟိုတံပိုးထားတဲ့လူငယ်တွေရဲ့အသက်အိုးအစီအစဉ်ကိုပိုးပြီးတော့ဆိုးရတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကိုလေကျွန်တော်အမြင်ကတော့အလေးအနက်ဟုတ်လားရက်တန်းကရက်တဲ့နဲ့မှန်ကန်တဲ့ ပံ့ပိုးကူညီမှုမျိုးတွေမပေါ်သင့်ဘူးအမားတွေမနော်စစ်တပ်ဘက်ကဟိုတံမြန်ထောက်လိုင်းရဲ့တံမြန်ပုံစံနဲ့လောက်တာတပိုင်းပဲကျွန်တော်မြင်နေတာကတော့ကိုယ့်ဘက်ကကိုယ်ကိုယ်ကလည်းအတော်ညံ့နေတဲ့အမြင်တွေအရေးတွေပြောတွေကတော့ဟိုအနှုတ်သဘောဟိုအနှုတ်သဘောဆိုတာအသက်တွေတော့အများကြီးပေးရတယ်လို့ဆက်တဲ့အတွက်ဒါတွေကိုကျွန်တော်တော့လုံးဝရှုံ့ချကန့်ကွက်တယ်ရက်စီကျင်ပါတယ်ခင်ဗျဟုတ်
ကဲ့ဟုတ်ကဲ့ဆရာနောက်တစ်ခုမေးစရာဒါပေမဲ့လည်း NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့ကသူတို့ကအစကတည်းကပြောဥပါတယ်စေစားညှိနှိုင်းဖြေရှာရေးကိုလည်းသူတို့လူလာတာပဲဒါပေမဲ့စစ်တပ်ဘက်ကစစ်ကောင်စီဘက်ကသာတင်းခံနေတာဆိုတော့အခုအခါမှာနိုင်ငံတကာကလည်းပဲဖိအားပေးလိုက်မယ်နောက်ဆုံးကြားတဲ့သတင်းအရဆိုရင်ဆရာလေးကြားမှာပါတရုတ်နဲ့အမေရိကန်တောင်မှဒီကိစ္စမှာပူးပေါင်းပြီးတော့စစ်ကောင်စီကိုတစ်ဖက်သက်ပံ့ပိုးတာမျိုးမလုပ်ဘူးဆိုတဲ့စကားသံတွေထွက်လာပါတယ်လက်တွေ့ကတော့ဘယ်လောက်ထိဖြစ်လာမလဲမသိသေးဘူးပေါ့ဒီစစ်ကောင်စီကတွေးဆဆွေးနွေးအဖြစ်ရှာဖို့ဖိအားပေးနိုင်လာလိမ့်မယ်လို့ဆရာမျှော်လင့်ပါသလားဆရာ
အနာသိမ့်ပြီးပြီးချင်းရပိုင်းအတွက်မှာတရုတ်နိုင်ငံရဲ့ကြီးညာချက်အဲမှာတွစ်ဆုံဆွေးနွေးလေပါတယ်တစ်ဖက်သက်ဟလာစစ်တပ်နဲ့ပဲတွစ်ဆုံဆွေးနွေးမှာမဟုတ်ပဲစစ်တပ်မဟုတ်တဲ့ဟိုအတိအကျပြော NLD ပေါ့နော်ဆိုတော့သူတို့နဲ့လည်းဆွေးနွေးမှုတွေရှိရဲဆိုတဲ့ပုံမျိုးတရုတ်ကကြီးညာခဲ့ဘူးတယ်ဒါက2021 February လာဆန်းကလေးရဖြစ်တယ်အခုလည်းပဲတရုတ်နဲ့အမေရိကန်တို့ရဲ့ဟလာကလကနောက်ွယ်ကကျောင်းဆွေးနွေးညီမမှုတွေကနေသဘောတူညီမှုတစ်ခုရတယ်လို့တကယ်အချင်းကြီးကဒီပလိုမက်စီရင်ကနေပြီးတော့ရေးလိုက်တဲ့အချက်ကလည်းအတော်အရေးကြီးတယ်။အနည်းအချင်းဒီကမ္ဘာမှာတက်ကြမ်းတက်ကြအမေရိကန်နဲ့တရုတ်နှစ်ခုကအရေးကြီးဆုံးဖြစ်တယ်။အဲ့တော့သူတို့ကလည်းတွဲဆွေးနွေးလမ်းကြောင်းကိုဆက်ပြောနေတယ်။အဆင်အလက်ပြောလို့ဘူးလို့ကျူးသားတယ်ဘာခုတိမအောင်မြင်ဘူး။ဆိုတော့မေကွန်းအရာပြောရင်နိုင်ငံတကာရည်တည်ချက်တရုတ်အပေါင်းအာဆီယံအပေါင်းကဒုစုံဆွေးနွေးရေးလမ်းကြောင်းကိုစိုက်လိမ့်မတ်တဆောင်ရွက်နေတော့လည်းပဲဒီနေ့အထိစစ်တပ်ဟာအာဏာသိမ်းစစ်ကောင်စီဟာအဲ့ဒီအပေါင်းမှာလိုက်လျောမှုပြုလျက်မရှိသလောက်ကိုဖြစ်နေတယ်အဲ့တော့ဒီဟာကဘာဖြစ်လာမလဲဆိုတော့မကြာသေးတွေးသိရင်ကာလဒီလောက်ဆိုရင်စစ်တပ်အပေါ်မှာနိုင်ငံတကာကအမြင်တွေဟာပိုပြီးတော့အနှုတ်သဘောဖြစ်စီပြီးတော့သူတို့အတွက်အလားအလာမကောင်းတဲ့လမ်းကြောင်းပဲကိုဥတည်လာသလားလို့ဟိုကျွန်တော်တော့အလိုယူဆပါတယ
်ဦးကျော်စန္ဒာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါမကြခင်မှာတော့နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြထားတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရမှာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ COVID လူနာတွေမှာ၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီးဆိုရင်အဟာရပိုင်းဆိုင်ရာဖြစ်တင်းမှုတွေကိုဂရုတစိုက်လှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါရရှင
်ကိုဗစ်ဖြစ်တဲ့အချိန်မှာအဆုတ်နဲ့နှလုံးကကြွက်သားတွေပါဝင်ခန္ဓာကိုယ်ထဲမှာရှိတဲ့ကြွက်သားတွေအားနည်းသွားလေရှိပါတယ် ကိုဗစ်ဖြစ်နေတဲ့အချိန်မှာကိုလေးချိန်ကြာဆင်းသွားပြီးခနာကိုအနှက်မှာရှိတဲ့ကြွက်သားတွေကလည်းအားနည်းသွားတယ်ဆိုရင်နလန်ထတာကိုပိုပြီးကြာမြင့်စေနိုင်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဆူမြတ်စင်ကပြောပါတယ်
။ကိုဗစ်ရောဂါပြင်းထန်တာနဲ့ပြရတော့ဒီအဆုံနဲ့နှလုံးကရှိတဲ့ကြွက်သားလေးတွေအားနည်းသွားတယ်။နောက်ပြီးတော့ဒီခနာကိုမှာမြင်ရတဲ့အခြားပေါ့နော်ဒီလက်မောင်းကြွက်သားပေါင်ကြွက်သားစသဖြင့်ဒီမှာရှိတဲ့ကြွက်သားတို့များတဲ့နေရာကြွက်သားတွေဆုံးရှုံးသွားတယ်။ဆုံးရှုံးသွားတယ်နောက်ဆက်တွဲဆိုးကျိုးကတော့ခနာကိုမှာနှုံးနဲ့အားမရှိဘူး။နောက်အသက်ရှူလမ်းကြောင်းကကြွက်သားတွေဆုံးရှုံးသွားတဲ့ကြောင့်လူနာတွေကအသက်ရှူရတာပိုခက်တယ်မောတယ်ပေါ့နော်နောက်ပြီးတော့ခုနကပြောတယ်လို့ပဲသူကဒီတပတ်ဆယ်ရက်အတွင်းမှာမစားနိုင်ကြဒါပေမဲ့ဟိုဒီမစားနိုင်လို့ကိုယ်လေးချိန်ကြတာအသားဓာတ်တစ်ခုလည်းဆုံးရှုံးသွားလို့လားဆိုတော့မဟုတ်ဘူးပေါ့နော်လူနာတွေကအမှန်တိုင်းပြောရင်တနေ့တာမှာဆိုရင်သူစားရမယ်ဒီအင်အားဓာတ်အသားဓာတ်နဲ့အဆီဓာတ်ဆိုသူအချိုးစားနေသူရှိတယ်ပေါ့နော်အဲ့ဒါတွေအားလုံးသူတို့ကစားတာနည်းသွားတဲ့အတွက်ကြောင့်သူကကိုယ်လေးချိန်ကြသွားဖြစ်တယ်ပေါ့နော်အသားဓာတ်တစ်ခုလည်းကွက်နေသွားလို့ကိုယ်လေးချိန်ကြသွားတော့မဟုတ်ပါဘူးသူကဒီ၃ခုလုံးနည်းသွားလို့ပေါ့နော်အဓိကပြောရတယ်ဒီပုံမှန်စားနေကြအစာအုပ်စု၃ခုလုံးညော့နေသွားရတော့ကြောင့်ကိုယ်လေးချိန်ကြသွားဖြစ်ပါတယ်ဒါပေမဲ့ကိုယ်လေးချိန်ကြသွားတဲ့အထဲမှာမှသူကအစီကြွားလာအသားကြွားလာမမလာပြန်ပြီးတော့ဘာကိုကြည့်လဲဆိုရင်အသားဓာတ်စားတာနည်းတယ်ဆိုရင်ခန္ဓာကိုယ်မှာကြွက်သားတွေပို့ပြီးဆုံးရှုံးသွားတယ်ပေါ့နော်အဲ့တော့ကိုယ်လေးချိန်ကြာနေတူတူကြွက်သားဆုံးရှုံးတာများတာနှစ်ခုပေါင်းသွားပြီဆိုရင်လူနာတွေကဒီနလန်ထတာပို့ပြီးတော့ကြာတယ်အဲဒီဆိုးကျိုးတွေပို့ကြာတယ်ပေါ့နော်နောက်ဆက်တွဲဆိုးကျိုးတွေပို့ကြာတယ်လို့သူတေသနာတွေမှာတွေ့ရှိထားပါတယ်ဆေးရုံတက်နေတဲ့လူနာတွေဆိုရင်ပေါ့နော်လူနာတွေရဲ့ကိုယ်လေးချိန်ဟိုဆက်မတော့တိုင်းတားလိုက်ပြီးတဲ့အခါမှာသူတို့ရဲ့ခန္ဓာကိုယ်အလိုက်လိုအပ်တာတွေပေးရပေါ့နော်ဥမာဟိုစီးကျိုးရှိတဲ့လူဆိုရင်ဒီနေ့ဟိုဘလောက်ပေါ့အဲကိုယ်လေးချိန်50ကီလိုဂရမ်ရှိရင်ဘလောက်စသဖြင့်သူကွဲပြားမှုလေးရှိရပေါ့နော်အထူးသဖြင့်အဲ့လိုမျိုးနာတာရှည်ယောက်ကယောဂလူနာတွေယောက်ကစေးနေတဲ့လူနာတွေပါဆိုရင်သူတို့ကအသားဓာတ်ကိုထိန်းစားရတာမျိုးမှားထားတဲ့လူနာတွေရှိရပေါ့နော်အဲ့လိုလူနာတွေဆိုရင်တော့သူတို့ရဲ့ကိုယ်လေးချိန်လိုက်ပြီးတွက်ပါတယ်တွက်တော့မြန်မာလူမျိုးတွေမှာဆိုရင်ကိုယ်လေးချိန်ဟိုအမျိုးသမီးတွေမှာဆိုရင်ပေါ့နော်ခံမှန်းကိုယ်လေးချိန်ကပေါင်120အနေနဲ့ပေါင်150လောက်ထိကိုဒါ average ဖြစ်သတ်မှတ်ထားရပေါ့နော်အမျိုးသားတွေမှာဆိုရင်130အနေနဲ့180ဒီ average သတ်မှတ်ထားတယ်အဲ့တော့အဲ့ချားတဲ့ကကိုယ်လေးချိန်ကိုအသားဓာတ်ပြန်တွက်ကြည့်လိုက်မယ်ဆိုရင်ဒီနေ့ကိုအနည်းဆုံးဟိုနေကောင်းချမ်းမာနေတယ်ဆိုရင်30သားအနေနဲ့15ချက်သားလောက်စားပေးဖို့လိုတယ်တကယ်လို့ခုနကပြောတဲ့ယောဂအခန်းလေးရှိတဲ့အတွက်ကြောင့်အသားဓာတ်ကိုလျှော့ထားရတဲ့လူနိုင်မှာဆိုရင်6ချက်သားအနေနဲ့8ချက်သားလောက်စားပေးဖို့လိုတယ်ပေါ့နော်အဲအသားမျိုးစားပေါ်လိုက်ပြီးတော့သူကကွာသွားမှရှိဘူးပေါ့ဆိုလိုတဲ့ဘောကချက်သားမလို့ပူစားရမယ်အဲစိတ်သားမလို့ရော့စားရမယ်အဲ့လိုတော့မရှိဘူးအသားအားလုံးမှာပါတဲ့ပရိုတင်းပမာဏတွေကတစ်မျိုးနဲ့တစ်မျိုးအရန်မကွာဘူးပေါ့အဲ့တော့အဲခြုံပြောရမယ်ဆိုရင်ဘဲသားပဲစားစားအဲနေကောင်းနေတဲ့ဒီ adult တွေမှာဆိုရင်30ကနေ15ချက်သားလောက်စားပေးရမယ်ထိန်းထားရတဲ့လူတွေမှာဆိုရင်6ချက်သားနဲ့8ချက်သားလောက်စားပေးဖို့အကြံပြုချင်ပါတယ
်ကိုဗစ်လူနာတွေမှာအသားဓာတ်အပါဝင်တစ်နေ့တာလိုအပ်တဲ့အာဟာရဓာတ်တွေလုံလောက်အောင်ဖြည့်ဆည်းပေးထားမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေတိတိတသားရောနေသွားတယ်လို့သိရပါတယ်ကိုဗစ်လူနာတွေအနေနဲ့၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီဆိုရင်အာဟာရပိုင်းဆိုင်ရာဖြည့်တင့်မှုကိုကယူဆိုင်လုပ်ဆောင်ပေးဖို့လိုတယ်လို့ဒေါက်တာဆူမြတ်စင်ကအခုလိုပြောပါတယ်
။ဒီကတော့ဒီယောဂရဲ့ပုံစံဟောပါတော့အသားဓာတ်ပြည့်ပြည့်ဝဝရဖို့လိုတယ်။နောက်အင်အားဓာတ်ပြည့်ပြည့်ဝဝရဖို့လိုတယ်။အဲ့ခါကျတော့လူနာတွေပြုစုဆောင်ရှောက်နေတဲ့ care giver အနေနဲ့ပဲဖြစ်ဖြစ်ပေါ့နော်။ဒီ medical person တွေအနေနဲ့ပဲဖြစ်ဖြစ်လူနာတွေမှာတကယ်လို့အာဟာရမပြည့်မီတာမျိုး၃ရက်ထက်ဖြစ်လာမယ်ဆိုရင်နည်းနည်းဒီပို့ပြီးတော့ပေါ့နော်ဒီအာဟာရပိုင်းဆိုင်ရာဖြည့်တင့်မှုအာရုံစိုက်ပြီးတော့ဖြည့်တင့်ပေးဖို့လိုပါတယ်။အဲဒီလိုဖြည့်တင့်ပေးတဲ့နေရာမှာဆိုရင်အရင်ဆုံးစဉ်းစားရမှာတော့ခုနကပြောသလို oral ပေါ့နော်။ပါးစပ်ကစားတဲ့ဒီအမျိုးအစားအရင်ဆုံးစစဉ်းစားဖို့လိုပါတယ်။စင်စားတဲ့နေရာမှာလည်းအသားဓာတ်ကိုအတက်နိုင်ဆုံးဖြည့်တင်းဖို့တော့ခုနကလိုဆန်ပြုတ်တွေကိုအသားပြုတ်ရရောတာမျိုးအသားတွေကိုချိတ်ပေါင်းပြီးတော့ထည့်ရမျိုးပေါ့နော်ဒါမျိုးလေးလုပ်ပေးလို့ရတယ်အာဟာရဖြော်ရည်တွေတိုက်ပေးလို့ရတယ်ဒါမှလူနာ3ရက်4ရက်လောက်ထိအစားမဝင်ဆိုရင်တော့ခေတ္တခဏပေါ့နော်နှာခေါင်းပိုက်ထည့်ရမျိုးပေါ့ temporary ဒီ tube feeding လို့မျိုးရွေးချယ်တင်ပါတယ်အဲ့လိုရွေးချယ်တဲ့နေရာမှာလည်းဒါလူနာကိုတေချာလေးရှင်းပြပြီးတော့ပေါ့နော်ဟိုဒါခေတ္တခဏပဲထင်မယ်၄-၅ရက်လောက်နေလူနာပြန်စားနိုင်ပြန်ဖြုတ်ပေးမယ်စသဖြင့်ပေါ့နော်အဲ့လိုမျိုးလေးဟိုလူနာနဲ့လူနာရှင်းနေတာမျိုးလေးတွေအကြံပြုပေးတာမျိုးလုပ်ပေးတင်ပါတယ်နောက်ဆုံးလူနာတကယ်လို့ဒီပါးစပ်ကလုံးဝမစားနိုင်တဲ့လူနာမှာဆိုလဲသွေးကြောအနေတစ်ဆင့်ပေါ့နော်အသားဓာတ်အဆီဓာတ်ကစီဓာတ်စားရီကိုအချိန်နဲ့တပြေးညီဖြည့်ပေးဖို့လိုရလို့အကြံပြုချင်ပါတယ
်ကိုဗစ်လူနာတွေမှာ၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီဆိုရင်အာဟာရပိုင်းဆိုင်ရာဖြည့်တင်မှုတွေကိုကူဆိုင်လုံဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆုံးပ
ါဒေါက်တာတန်းဆောင်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
အမေရိကန်မှာကျင်းပတဲ့ US Open Tennis ပြိုင်ပွဲမှာတော့ချန်ပီယံတစ်တီထွက်ပေါ်လာခဲ့ပါတယ်။ US Open Tennis ပြိုင်ပွဲနောက်ဆုံးဘောလူပွဲကိုပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့အမျိုးသားဘက်မှရောအမျိုးသမီးတူးချင်းဘက်မှပါချန်ပီယံတစ်တွေထွက်ပေါ်လာခဲ့တာပါစနေနေ့ကအမျိုးသမီးတူးချင်းဖိုင်နယ်ဘောလူခဲ့ကြတာကတော့ဗြိတိန်ကအသက်18နှစ်အရွယ် Emma Raducanu နဲ့ကနေဒါကအသက်19နှစ်အရွယ် Leila Fernandez တို့ဖြစ်ပါတယ်ဒီနေ့ကတော့နှစ်ပေါင်းများစွာအတွင်းတခြားဖိုင်နယ်တွေနဲ့မတူတဲ့ထူးခြားမှုတွေရှိခဲ့ပြီးတော့ဒီတဲကပထမတစ်ခုကတော့သူတို့နှစ်ယောက်စလုံးဟာဒီပြိုင်ပွဲမှာစီးတဲ့အဆင့်သတ်မှတ်ခြင်းခံရတဲ့သူတွေမဟုတ်ပဲလက်ရည်စစ်ပွဲကနေကစားပြီးတက်လာတာကြောင့် open error မှာတော့စီးတဲ့အဆင့်သတ်မှတ်ခြင်းမခံရတဲ့သူနှစ်ယောက် grand slam final မှာပထမဆုံးအကြိမ်ဘောလူကြတာပါနောက်ထပ်ဒုတိယတစ်ခုကတော့နှစ်ယောက်စလုံးဟာဆယ်ကျော်သက်တည်းဖြစ်တာကြောင့်1996ခုနှစ်က Serena Williams နဲ့ Martina Hingis တို့နောက်ပိုင်းGrand Slam Final ကိုဆယ်ကျော်သက်နှစ်ယောက်ပထမဆုံးအကြိမ်ဘောလူတာဖြစ်ပြီး2004 Wimbledon အမျိုးသမီးတူးချင်းမှာ Sharapova နိုင်ပြီးတဲ့နောက်18နှစ်အကြာမှာဆယ်ကျော်သက်တည်းတဲကပထမဆုံးဘောဆိုတာဖြစ်ပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့နှစ်ယောက်စလုံးဟာအာရှသွေးဆက်ကြတာဖြစ်ပြီး Raducanu ရဲ့အမေကတရုတ်နိုင်ငံကဖြစ်ပြီးတော့ Fernandez ရဲ့အမေကတော့ Philippines နယ်ပွားကနေဒါနိုင်ငံသူဖြစ်ပါတယ်။Final မှာတော့ Raducanu က Fernandez ကို 6-4-6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့US Open ကိုပထမဆုံးအကြိမ်ဘိုးဆွဲသွားခဲ့ပါတယ်။အခုလိုနှစ်ပွဲပြတ်နိုင်လိုက်တာကြောင့်သူဟာလက်ရည်စစ်ပွဲတွေကနေစပြီးတော့ပြိုင်ပွဲတစ်လျှောက်ဆယ်ပွဲကစားတာမှာဆက်လို့ခေါ်တဲ့ပွဲကြီးတစ်ပွဲမှမရှုံးမဲ့အနိုင်ရသူဖြစ်လဲမှတ်တမ်းတင်လိုက်ပါတယ်။ Raducanu ဟာဒီပွဲနိုင်လိုက်တဲ့အတွက်စုချင်းငွေဖြစ်တဲ့ American Dollar 200,000ခွဲလဲရရှိသွားခဲ့ပါတယ်ခင်ဗျာ။အမျိုးသားတူးချင်းဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်တက်နိုဗက်ဂျိုကိုဗစ်နဲ့အဆင့်နဲ့ဒနီလ်မက်ဗီယက်ဒက်တို့ဘောလူခဲ့ကြပါတယ်။ဂျိုကိုဗစ်အနေနဲ့ဒီပွဲနိုင်ရင်ကရီးယား Grand Slam လို့ခေါ်တဲ့တနှစ်အတွင်း Grand Slam ဆုဖလား၄ခုစလုံးကိုရတဲ့သူအဖြစ်မှတ်တမ်းဝင်သွားမှာဖြစ်သလို Grand Slam Champion ဆု22ကြိမ်နဲ့လည်းအမျိုးသားဘက်မှအများဆုံးရတဲ့သူဖြစ်လာမှာပါ။ဒါပေမဲ့တနင်္ဂနွေနေ့ကဖိုင်နယ်ကစားကြတဲ့အခါမှာတော့မက်ဗီယက်ဒက်ကဂျိုကိုဗစ်ကို 6-4-6-4-6-4 နဲ့3ပွဲပြတ်နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာမက်ဗီယက်ဒက်အတွက်တော့ပထမဆုံးအကြိမ် US Open Champion ဆုဖြစ်သလိုပထမဆုံး Grand Slam ဆုဖလားလည်းဖြစ်ပါတယ်။ဂျိုကိုဗစ်အတွက်ကတော့ဒီပွဲရှုံးလိုက်တဲ့အတွက်ဂျုံနောက်ဂျုံကဲ Career Grand Slam ကိုရဖို့အတွက်အိမ်မက်ပြတ်သွားခဲ့သလို Grand Slam ဆုဖလားကို22ကြိမ်မြောက်နဲ့အမျိုးသားဘက်မှာအများဆုံးစံချိန်တင်နိုင်မှုကိစ္စကလည်းဒီကြိမ်မှာလက်လွတ်သွားခဲ့ပါတယ်။Korea Grand Slam ကိုအမျိုးသားဘက်မှနောက်ဆုံးအကြိမ်အနိုင်ရခဲ့တာကတော့ Australia နိုင်ငံက Rod Laver ဖြစ်ပြီးတော့1969ခုနှစ်ကရထားခဲ့တာပါ။ပွဲပြီးမှာတော့ Djokovic ကသူ့အနေနဲ့ဒီပွဲရှုံးလို့စိတ်ပျက်ခဲ့ပေမဲ့ဒီအချိန်မှာ Grand Slam Champion အဖြစ်ထိုက်ဆုံးသူက Medvedev ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပြီးသူကတော့ Final ပွဲမှာသူကစားတာဟာအဖက်ဖက်မှာပုံမှန်တိုင်းကစားနိုင်ခြင်းမရှိဘဲပုံမှန်ထက်ကိုညံ့နေတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်။မက်ဗီယက်ဒက်ကတော့သူဟာဒီပွဲမှာဂျိုကိုဗစ်ကိုနိုင်ပြီးတော့ပထမဆုံး Grand Slam ဆုကိုရလိုက်ပြီးမြဲဂျိုကိုဗစ်ဟာတင်းနစ်သမိုင်းတစ်လျှောက်မှာအကောင်းဆုံးကစားသမားဖြစ်တယ်ဆိုပြီးတော့နှစ်သိမ့်အားပေးပြီးတော့ချီးကျူးပြောဆိုသွားခဲ့ပါတယ်။အခုလောလောဆယ်မှာဂျိုကိုဗစ်ဖက်ဒရယ်နဲ့နဒေါလ်တို့၃ယောက်စလုံးဟာ Grand Slam ဆုဖလားကိုအကျဉ်း20စီနဲ့အမျိုးသားဘက်မှာအများဆုံးဘိုးဆွဲထားကြတာဖြစ်ပါတယ်။အခုဆိုရင်သူတို့ထဲမှာဂျိုကိုဗစ်က34နဒေါလ်က35ဖက်ဒရယ်က40ရှိဖြစ်တာကြောင့်သူတို့ဘလောက်ထိဆက်ပြီးတော့ကစားနိုင်မယ်ဘသူက Grand Slam ပွဲတွေကိုထပ်ဖို့ဆွဲပြီးတော့အများဆုံးစံချိန်တင်မလဲဆိုတာကလည်းစိတ်ဝင်စားစရာလို့ပြောရမှာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာသူတို့တွေကဘသူပဲအများဆုံးစံချိန်တင်နိုင်စီဖြစ်ပါစေအခု2021 US Open ကတော့လူငယ်ကစားသမားတွေအနိုင်ရတော့တာကြောင့်ဂျန်စီတွေရဲ့အောင်ပွဲလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာမော်လုံးတဲ့နေ့ဘက်မှာတော့မန်ယူတိုက်စင်မှုခရစ်စတီယာနိုရော်နောလ်ဒိုဟာမန်ယူနဲ့ဒုတိယကြိမ်ပွဲဥတော်မှာပဲနှဂိုးသွင်းခဲ့ပါတယ်။မန်ယူကနေပြောင်းပြီး12နှစ်ကျော်ကြာပြီးတဲ့နောက်စနေနေ့ကအသင်းတော်ပထမဆုံးအကြိမ်ပြန်ကစားတာမှာညူကာဆယ်ကိုနှဂိုးသွင်းပြီးတော့အင်္ဂလန် Old Trafford ပရိသတ်တွေရှေ့မှာအောင်ပွဲခံခဲ့ပါတယ်။ဒီပွဲမှာမန်ယူကညူကာဆယ်ကို6-2နဲ့နိုင်ပါတယ်။ပထမပိုင်းပြီးကနီးပွဲချိန်46မိနစ်မှာအဖွင့်ဂိုးသွင်းခဲ့သလိုညူကာဆယ်ကခြေပါဂိုးသွင်းပြီးတဲ့အချိန်မှာလည်းမန်ယူသင်းရှေ့ကပြန်ဥဆောင်နိုင်အောင်61မိနစ်မှာသူကဒုတိယဂိုးသွင်းပေးနိုင်ခဲ့ပါတယ်။ရိုနောဒိုကတော့ဒီပွဲမှာသူ့အနေနဲ့တဂိုးသွင်းဖို့မျှော်မှန်းထားပေမဲ့နှဂိုးသွင်းနိုင်ဖို့အထီးတော့မျှော်လင့်မထားခဲ့ဘူးဆိုပြီးတော့ပွဲပြီးမှပြောသွားပါတယ်။ရိုနောဒိုရဲ့ဒုတိယချိန်ပွဲဥတွက်ကစားသွားတဲ့ခြေစွမ်းနဲ့ပတ်သက်ပြီး Man Unibia Socia Garo.
Nice. Of course, everyone when they come into the team, they have to introduce themselves. So,
Durain Dingo Yolare Kama, Drua Duru, Mesa Yavari. Any Kama Durain or Dijima Divali. Tame Nezo no Pubadu Sura, Kuti Dajava. Kanati Day, Toro Dema, Cheniriga, Jango Lolo Shaja Kiriraba. So, get a say a duo call, Sajo Chula Bigliga, Peter Diga, the Gangu Yoni Jaraba. Rane do two bombatari, Yolinjaga, and Yaiva. To be a Dinikazare, Dimbo Mayo. Two bomb or Miami Molin Tani Jalava, Team Yolinja de Gudubega Chizin and Gabari.
We've been waiting all our lives to see this life.
Yep.
May you bring that Igale, Ronaldo, Tingo, Pianare, Dolego, Pioni, Javido, Saniniga, Nugas, Sonda Puema, Tugazara, Guquema, Kurai, Machi, Bure, Lungerigale, Tugazara, Gu, Kurai, Miamatin, Piama, Chibo, Sado Shani, Gedavare. Ronaldo got out to Mayugo, Pian Pian Laraha. Then I do superlari tell you be not that on the movie Yabo to Pide, so we got Piota Vare. Ronaldo got bigger at the Rimba Mabe, Nanganaga, Puerto Ma, the other set, the Gunet, Gumiazo, Twinet, Dupe, Guinness, and Jane, then I be there now. Messi got a Pilia Sanjango, Chobido, Nanganaga, Puerto Ma, Tomriga, Taiga, Gumiazo, Twinet, Dupe, Chilagabare. Bigger at Avrinaga, Bolivia, Negazagare.2022年ကမ္ဘာဖလားတောင်အမေရိကဆုံးခြေစစ်ပွဲမှာမက်ဆီကသုံးဂိုးသွင်းခဲ့တာပါ။ဒါကြောင့်သူဟာစုစုပေါင်း86ဂိုးနဲ့နိုင်ငံတကာပွဲတွေမှာပီလီထက်ကျော်ပြီးတော့တောင်အမေရိကတိုက်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ပီလီကတော့ဘရာဇီးလ်အတွက်86ဂိုးသွင်းပေးခဲ့တာပါ။မက်ဆီအခုနှစ်မှာကျင်းပတဲ့ကိုပါအမေရိကဖလားမှာဘူးဆွဲခဲ့တာကြောင့်အာဂျင်တီးနာအသင်းနဲ့တူစုဖလားရဖို့အိမ်မက
ဒါကတော့တပတ်အတွင်းနိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတဲ့ကိုရနိုင်ရဲ့အားကစားကဏ္ဍပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပါ။
ဩစတြေးလျနိုင်ငံမှာနျူကလ িয়ার စွမ်းအင်တို့ရေငုပ်သင်္ဘောတက်ဖွဲ့တိစောက်ရေးအတွက်အမေရိကန်နဲ့ဗြိတိန်တို့ကကူညီမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာလွန်ကြော်ရေးပူးပေါင်းဆောင်ရွက်မယ့်အစီအစဉ်ကိုသုံးနိုင်ငံခေါင်းဆောင်တွေဗိုလ်ထုနေ့ကကြေညာရမှာပြောဆိုသွားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးအတွင်းကူပြောင်းရေးအတွက်ညှိနှိုင်းနေချိန်မှာကဘူးမျိုးတော်ကိုမသိမ်းဖို့တာလီဘန်တွေနဲ့အောက်ဂုလလိုင်ပိုင်းမှာသဘောတူညီချက်ရခဲ့ပေမဲ့သမ္မတအရှရတ်ခါနီနိုင်ငံကထွက်ပြေးသွားတဲ့အတွက်အစီအစဉ်ပြတ်ခဲ့ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ညီညာရေးထုတ်ကူစေကပြောဆိုလိုက်ပါတယ်။အောက်ဂုလ15ရက်နေ့ကတာလီဘန်တွေကဘူးမျိုးတော်ကိုမသိမ်းခင်နိုင်ပိုင်းလိုမှာပဲနှစ်ပတ်ကြာဆိုင်းငံ့ကာလအတွက်ညှိနှိုင်းသဘောတူညီချက်ရခဲ့တဲ့အကြောင်းအာဖဂန်ဘဝအမေရိကန်ထုတ်ကူစေဇမေးခါလီဇက်က Financial Times သတင်းဌာနနဲ့မင်းမြန်ရမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားကတာတိုဖြစ်မစ်ဆိုင်းတုံးချီနှစ်စင်းကိုဗိုလ်ထုနေ့ကစမ်းသပ်ပစ်ခတ်လိုက်ပါတယ်။ဒီစမ်းသပ်ပစ်ခတ်မှုဟာတစ်ပတ်အတွင်းမှာဒုတိယအကြိမ်လည်းဖြစ်ပါတယ်။ပစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးချီဟာမိုင်900နီးပါးလောက်အကွာအဝေးကိုရောက်ခဲ့တယ်လို့လည်းအကဲခတ်တွေကပြောဆိုခဲ့ကြပါတယ်။မကြာခင်ဖြတ်ချီရောမဲ့စာအုပ်တင်မှာဖော်ပြချက်တွေကြောင့်အမေရိကန်ပူးတွဲစီယူစီချုပ်များအုပ်ထဗိုလ်ချုပ်ကြီးမတ်မိုင်လီကိုယာရုကနှုတ်ထွက်ဖို့တောင်းဆိုနေရတယ်ကိုသမ္မတအင်ပြူရောကဗိုလ်ထုနေ့မှာကောက်ွယ်ပြောဆိုလိုက်ပါတယ်။ Washington Post သတင်းစာဆရာတွေဖြစ်တဲ့ Bob Woodward နဲ့ Robert Costa တို့ပူးတွဲရေးသားပြီးအန်နီယဲလိုခေါင်းစဉ်ပေးထားတဲ့စာအုပ်တင်မှာတော့သမ္မတဟောင်းတွန်နဲ့ Trump တာဝန်တက်တန်းကုံဆုံးကနေမှတိုက်ခိုက်ဖို့အမိန့်တစ်စုံတရားပေးလာခဲ့မယ်ဆိုရင်သူ့ခွင့်ပြုချက်ရယူဖို့စစ်ဖက်ဆိုင်ရာအကြီးအကဲအရှိတွေကိုဗိုလ်ချုပ်ကြီးမိုင်လီကပြောဆိုထားတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။
ကိုအောင်လွင်ဦးပါရှင်သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါကြာတာပရိသတ်နနက်ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာပါစောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းစီစဉ်ကတင်ဆက်တဲ့စီစဉ်အားလုံးကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးအသွေးကနေကင်းဝေးကြပါစီရှင်။
This program has come to you from